Welcome to the Voice of America in Burmese.
Mengla Shire Mne Kengo, Tora Shine, Pine Sign and Java Dikimia. We were American Diana Town, Sachakune, Satemala, Salia, Bodune, Mne Ken, Sizinego, Washington DC, Muruani, Linumida, Donane, Lize, Kuruani, Satin, Tolunivavi. Jono, Yamwe, Madigan, Mne Ken, Sizinego, Town, Utin, Samavakia.
Chimangara Sumia Machine, Britain and Hangan, the Key Salari, Don Sans to Jiha, Machagan, Chimawe, Washington, Murago, Jala, Roma, Chibare. American ya danka aje yu mu re go blaw thi phe sha tin mle so re Donald San Suu Kyi a myin go Samra Obama ga na thong bo sait a tan ni de lo Indiro tawin shi tu re ga pyo ba de dilo myo thait tan tin ni go ro Mat Nana Chan ne atu chin nya be ba me shin
Hoke ba kya Myanmar nai ngan bo pyet tan kha pe so mu a long yut tain bo American aso ya ga a sin the ma phit de ba u
We're not ready to pull back all those sanctions yet. Some remain in place and we always retain the right to
American and I, when you turn up, Yoguina, Poco, Mark Tuna, Piotravati, John the Dini, Bima, Nasi Abame, he don't do Don San Suji, Majagi Nai, Ben, Twin Sardin, American Keys, John Dine, Patelu Zetai, Tinset, Tabu Shivari, Kuro, Boduni, Menekin, Nazoyan and the Gard, the Dinigo, Massimiamone, Mananda, Chandua, Yobia Vivombia.
Nangano Diming and Bogo, Dong San Suu Kyi Ha, Tomorrow at Tan Lun Bim Jagi and Chen Jai, the American Piran Zoo Washington Murago Yashilaro Mapi Bari, Tigni Boduni Ma, Tamra Barack Obama, Emiro Matreso Mapi Biro, Mimanang and Democracy, a Piang Larry, Pilla, Zay Chamatare, Peso Duncan Moot, Dodo Mimiago, the American are Peshaga Bipibime, Chan Shida Pimata, Duncan Moot, the Chogo, the American are Blouti, Peshad Zemele, Sure, Dong San Suu Kyi, Amingo, Tamra Obama, Nat Hambo, Say Adza Nidello, Emiro Dawin Shidriga, Piovare, Mimanga, Ocho Yene, Ubri, Buyirima, Sitaya Kanganaga, Bowen Nizep, Chitamo, Sita Gonsan Rebega, Democracy, a Piang Larry, Polola, Anglo, Doa Pili and Nine, Peso Duncan Muri, Sashi Nidin, Elo, Mima, Yelo Shani, Aquarine, Luke, Puriga, Tamra Obama Siko, Apuin Beza, Bibo Tavare. America, Yeu Dankan Muri Ha, Yama Bidri, a dread Taku, Pime, Siboye, Jenny, Myona Muri, a port, a Darcy, Pima, Mio, Amuragam, Lula, Hulu, Tamra Obama, Latal Lepie, Muda Longjon, Dudia, Jam, Bede, Pide, Ben Rhodes, Capiochagare, Washington Murama, Inganirunga, Jimbare, Yama, Yes, Winnewe, the Kuma, Mr. Rhodes, Capiochagarama, Digesane, Patalo, Di, Yama, Soya, the Bora, Amingo, America, Soya, Paga, Tiabo, Tapiro, Yeji, Lu, Piochagare, Akuma Jangi Yala, Medon San Suji, Washington Murok, he's in Dwima, Dudia Damra Joe Biden, Nanganjari Winji John Gary Ropi, Tacha Soya Ayashiri, Ludo Madwine, Ledwe Sombo Shibare, American Siboye, Kutan Janwe, Puene, American Siboye, ASEAN Siboye Gansiro, Pudwe Bureau Pilo de Nyasa Ekamwegule, Dol San Suji, Tayo Balime. Dabian, the American Outlaw Sanya, Democracy Yea, Mahame, Apoe, Democracy Partnership Ne, Democracy Mindi, Sawyani, Apoe, Bubang Season, Lodo, Bued Kugule, September Sangayan, Mene by Matayapo Shibare, Washington, New York, he's in Pino, Kula Damga, Turinilagango, Tayapo, Dread, New York, New Go Keys and Mapibare, Dwang San Suu Kyi, Washington, Murago, Jala, Mene, Mabe, Osan Yaune, American, Tedlodo, Map, Ben Gardener, John McGainuga, the Mimanangan, Nangay, a Piang Lerine, Pembu, Dode, Yugo, Taukane, Uri, Jantakugo, Ludogo, Tinduing Evarish.
American Piransu, Nin, Mimanangan, Botama, Tarez, Sibai, Peso, Dankamu, Alongo, Pianyo, Tembo, send them a pit debulo, American and Jai, Tanaga, Ingani, Mapio, Jalai Bari. Yamanang and Jai, when Gilepi and Nangano, Timing and Bogo, Lepi, Dong San Suu Kyi, Bidang Nangani, American Pirang Sugo, Twakwa Laja Mabe, American Nangajai, Tanaga, Satemala, Satoyan, Mapulo, the Bowman, the Rinsa, Shinemwe, Twin, Let Out, Pyongya Bogo, Mark Dunaga, Dong San Suu Kyi, Yala Mago, American Pirang Su, Nina, Joso Jaune, Leshi, American Achamatar, Sibai, Tanka, Ye, Muri, Yotain, Ye, American Soya, the Boran, and Pata Pido, Pyotagar, Pipari. Sibai Peso Murigo, Yotain Bede, Suraha, Yama Soya Baga, Democracy, Epubian, Downland Muri, Shila, Nirello, American Ga, Yusare, and Yotain Beda, Pietau, Peso, Ye Utamu, Along, Yan Yotainbo, Dreddo, send them a pit de Lu, the Choro, Sapi, Jane, Oma, Pietelule, Mark Tunaga, Piosugavare, Yamanangama, Dota Muri, Shila, Nirezura, Mammy Melo Sanzia, Rilam, Yaji, Jane, De Lu, Don Sansuji, a keys in Dwema, Ari Gesa, Rigule, Lepe, Sunizama, Pietelu, Mark Tunaga, Inganiga, Pilot, Renzashi.
ဒေါက်ဆန်ဆူဂျီဟာဗြိတိန်နိုင်ငံကနေအင်္ဂါနေ့ညနေပိုင်းမှာထွက်မလာခင်အစောပိုင်းကတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေရဲ့အမတ်10ဒေါင်းနလန်နေအိမ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။လူတိုင်းအတွက်ကောင်းမွန်တဲ့လူမှုအသားဝိုင်းတစ်ခုကိုဖန်တီးဖို့နိုင်ဖို့မှာအလောက်ကအခွင့်အလမ်းတွေဖန်တီးရေးကောင်းမွန်တဲ့ကျန်းမာရေးဆောင်ရှားမှုတွေပေးနိုင်ရေးနဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲရေးတွေမှာနောက်ထပ်တိုးတက်မှုတွေရှိအောင်လုပ်ဖို့ကအရေးကြီးတယ်ဆိုတာကိုအမျိုးသမီးခေါင်းဆောင်နှစ်ဦးတွေ့ဆုံအပြီးမှသဘောတူခဲ့ကြပါတယ်။မြန်မာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေရှိနေစေကိစ္စတွေနဲ့ပတ်သက်လို့ဆိုရင်လည်းအကြောင်းဝင်ကြီးချုပ်မေကပြောကြားခဲ့တယ်လို့ဝင်ကြီးချုပ်ယုံကထုတ်ပြန်တဲ့ညညချက်ထဲမှာဖော်ပြခဲ့ပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်မဲ့ကိစ္စနဲ့ပတ်သက်လို့လည်းအချုပ်အားဖြင့်ဆွေးနွေးခဲ့ကြပြီးတော့ဗြိတိန်နိုင်ငံဟာကမ္ဘာအလယ်မှာတကားဖွင့်ထားပြီးဆက်လက်ထိတွေ့ဆက်ဆံသွားဖို့အရေးကြီးတယ်ဆိုတာကိုသဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဗြိတိန်အစိုးရကစတာလင်ပေါင်118မီလီယံသုံးဆွဲနေတဲ့အပေါ်ဒေါက်ဆန်ဆူဂျီကဗြိတိန်ဝန်ကြီးချုပ်ကိုကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ဝန်ကြီးချုပ်ထရီဇာမေကလည်းမြန်မာနိုင်ငံတိုးတက်ရေးအတွက်နောက်ထပ်အကူအညီတွေပေးဖို့အဆင်သင့်မယ်ဆိုတာအတည်ပြုခဲ့တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေါက်ဆန်ဆူဂျီဟာဗြိတိန်နိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနဝန်ကြီးပရတီပတဲလ်နဲ့လည်းတွားရောက်တွေ့ဆုံပါတယ်။ဗြိတိန်အနေနဲ့မြန်မာနိုင်ငံဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်မဲ့ကဏ္ဍတွေမှာအကူအညီတွေပေးသွားမယ်အကြောင်းပြောကြားခဲ့တဲ့အကြောင်းကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ Facebook ဆောင်မွေးညမနာမှာဖော်ပြထားပါတယ်။ဒေါက်ဆန်ဆူဂျီကတော့မြန်မာနိုင်ငံမှာဒီပညာရေးကျန်းမာရေးအိမ်တွင်းအသက်မွေးပညာရက်လူစွားအရင်းမြစ်ဖွံ့ဖြိုးတိုးတက်ရေးတခါဒီအလောက်ကန်အခွင့်လန်းတွေဖန်တီးပေးနိုင်ရေးစတဲ့ကဏ္ဍတွေမှာအခုအညီတွေပို့ပြီးတော့ပေးစီခြင်းတယ်လို့ပြောကြခဲ့တယ်လို့ဖော်ပြထားပါတယ်ရှင
် UAE American တန်မနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဟောဒူးနေမနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ American သမ္မတရာထူးကိုဆက်ခံဖို့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ဟာအရေးအချင်းအရှိဆုံးသူဖြစ်တယ်လို့သမ္မတ Barack Obama ကထပ်ပြီးတော့ထောက်ခံပြောကြားခဲ့ပါတယ်။
I believe there has never been a man or a woman more qualified than Hillary Clinton to serve as our president.
ဘလို့အခက်အခဲအတိုက်အခိုက်တွေရှိနေပါစေလို့ဆရာရှိတာကိုခေါင်းအေးအေးနဲ့ဆက်လုပ်သွားနိုင်တဲ့ Hillary Clinton လောက် American သမ္မတတာဝန်နဲ့ထိုက်တန်သူအမျိုးသမီးတဲမှရောအမျိုးသားတဲမှပါမရှိသေးဘူးလို့သမ္မတ Obama က Philadelphia မြို့မှာလုပ်တဲ့ Hillary Clinton အတွက်မဲဆွဲပွဲမှာပြောကြားခဲ့တာဖြစ်ပါတယ်နမိုနီယာအဆုတ်ရောင်ယောဂါကြောင့် Hillary Clinton ဟာမဲဆွယ်မှုတွေကနေခိတအနားယူထားတာကြောင့်အင်္ဂါနေ့တုန်းကစီယုံမဲဆွယ်ပွဲကိုသမ္မတ Obama တယောက်တည်းကပြုလုပ်သွားခဲ့ပါတယ်။ Iowa ပြည်နယ်မှာစီယုံမဲဆွယ်နေတဲ့ Donald Trump ကတော့လောက်အားခတက်တာပြီးတော့အမျက်များများရအောင်ဒီ American စီးပွားရေးလုပ်ငန်းကြီးတွေကတခြားနိုင်ငံတွေမှာသွားလုပ်နေတဲ့လုပ်ငန်းတွေကိုနိုင်ငံတည်းပြန်ရအောင်လုပ်မယ်လို့ကတိပြုပြောကြားခဲ့ပါတယ်။
ဆီးရီးယားနိုင်ငံမှာအမေရိကန်နဲ့ရုရှားရဲ့ဂျာဝင်ဆစ်ဆက်မှုနဲ့ရရှိထားတဲ့ပြစ်ခတ်ရစဲရေးဒုတိယနေ့ရောက်လာချိန်မှာပဲတည်တည်ငြိမ်ငြိမ်ခြေနေတွေနဲ့သဘောတူညီချက်ကခိုင်မြဲနေပုံရပါတယ်။ဆီးရီးယားနိုင်ငံက IS အစွန်းရောက်တွေကိုတံပြန်နှိမ်နင်းရမှာအကူအညီပေးဖို့ရုရှားနဲ့အတူပူးတွဲအကောင့်ထက်ဖော်ရေးယုံဖွင့်လှစ်နိုင်မယ့်နည်းလမ်းတွေရှာဖွေနေတယ်လို့လည်းအလဲပိုင်းဒေတာဆိုင်ရာအမေရိကန်စစ်ဌာနချုပ်ကလေဒက်တက်မှုဒုတိယဗိုလ်ချုပ်ကြီး Jeffrey Harijian ကပန်တဂွန်စစ်ဌာနချုပ်မှာရှိနေကြတဲ့သတင်းတောက်တွေကိုတယ်လီဖုန်းနဲ့အင်္ဂါနေ့ကပြောဆိုခဲ့ပါတယ်။ပထမဆင့်အနေနဲ့တိုက်ခိုက်မှုတွေကို9ရက်ကြာရပ်ဆိုင်ထားဖို့ရုရှားနဲ့ဆီးရီးယားအစိုးရကကြကြနနဆောင်ရွက်ရမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်
။ American ပြည်ထောင်စုကဒီလူဖက်များတဲ့ USNews and World Report Magazine ကနေအကောင်းဆုံး American တက္ကသိုလ်များစာရင်းကိုထုတ်ပြန်လိုက်ပါရယ်နိုင်ငံတွေကတက္ကသိုလ်နဲ့ကောလိပ်ပေါင်း 1,800 ကိုနှိုင်းရှင်ပြီးတော့မှဒီနှစ်စဉ်စာရင်းကိုထုတ်ပြန်ခဲ့တာမှ Princeton တက္ကသိုလ်ကိုတနိုင်ငံလုံးမှာအကောင်းဆုံးတက္ကသိုလ်ဖြစ်နေသတ်မှတ်ပါရယ် Harvard တက္ကသိုလ်ကတော့ဒုတိယအကောင်းဆုံးဖြစ်ပြီးတော့တတိယအကောင်းဆုံးတွေအဖြစ် Chicago တက္ကသိုလ်နဲ့ Yale တက္ကသိုလ်တို့ကိုပူးတွဲသတ်မှတ်ခဲ့ပါရယ်အခုလိုမျိုးဒီအကောင်းဆုံးတက္ကသိုလ်တွေစာရင်းအပြင်နိုင်ငံတွေကအကောင်းဆုံး liberal arts ဘာသာရပ်တွေသင်ကြားတဲ့ college တွေတခါဒီဒေတာအလိုက်အကောင်းဆုံးတက္ကသိုလ်တွေအပြင်သမိုင်းအစဉ်အလာအရလူမဲတွေသာတက်တဲ့ college နဲ့တက္ကသိုလ်စာရင်းတွေကိုထုတ်ပြန်ခဲ့ပါတယ်2019ခုနှစ်အတွက်ဒီအကောင်းဆုံး college နဲ့တက္ကသိုလ်စာရင်းပြုစုတဲ့နေရာမှာအတန်းတူရဲ့အရွယ်အစားကိုပါပထမဆုံးအကြိမ်ထည့်သွင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်
ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့မန္နနာချန်တို့ကပြောပြခဲ့ကြတာပါ အခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာအခုကျွန်တော်တို့အတန်းလှင်ပြီးမကြာခင်မှာပဲ။ဝါရှင်တန်ဒီစီမြို့တော်ကိုရောက်လာမဲ့အချိန်နဲ့တိုက်ဆိုင်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေအလုံးကိုပြန်လည်ရုပ်သိမ်းပေးဖို့အစဉ်သင့်မဖြစ်သေးဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြမှာပါ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အမေရိကန်နိုင်ငံကိုရောက်လာတဲ့အခါလက်ရှိအမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခအရေးယူမှုတွေအလုံးပြန်လည်ရုပ်သိမ်းပေးမလားဆိုတဲ့မေးခွန်းတွေမြမအရေးစိတ်ဝင်စားသူတွေအကြားထွက်ပေါ်နေတာပါလက်ရှိအမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခပိတ်ဆို့မှုတွေဟာမြမစစ်ကောင်းဆောင်ဟောင်းတွေစစ်တပ်အတိုင်းဝိုင်းနဲ့နှိစက်သူတွေခရိုနီတွေအပေါ်ပြစ်မှတ်ထားအရေးယူထားတဲ့ပိတ်ဆို့မှုတွေဖြစ်တာကြောင့်အခုချိန်မှာပြန်မြုပ်သိမ်းသင့်သေးဘူးဆိုပြီးလူ့အခွင့်အရေးအဖွဲ့အစည်းတွေကသမ္မတဘာရက်အိုဘားမားအစိုးရကိုတိုက်တွန်းနေကြတာဖြစ်ပါတယ်။စက်တင်ဘာလ23ရက်အင်္ဂါနေ့ကအမေရိကန်နိုင်ငံရဲ့ဌာနမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးရေးကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့သဘောထားကိုလက်ထောက်ပြောခွင့်ရမတ်ဒိုနာကအခုလိုရှင်းပြခဲ့ပါတယ
်။ you know the lifting of sanctions has always been in response to what we have seen as democratic progress on the part of the Burmese government.we're not ready to pull back all those sanctions yet some remain in place
စီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးတယ်ဆိုတာဟာမြန်မာအစိုးရဘက်ကဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေရှိလာနေတယ်လို့ကျွန်တော်တို့ဘက်ကယူဆတဲ့အခါမှာရုပ်သိမ်းပေးတာဖြစ်ပါတယ်ပိတ်ဆို့အရေးယူထားမှုအလုံးကိုပြန်ရုပ်သိမ်းပေးဖို့ကျွန်တော်တို့ဘက်ကအဆင်သင့်မဖြစ်သေးပါဘူးတချို့ကဆက်ကြံနေဦးမှာဖြစ်ပါတယ်ပိတ်ဆို့အရေးယူမှုတွေအတုံးကျတယ်လို့ကျွန်တော်တို့ဘက်ကယူဆသည်စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုဆက်ထားခွင့်ကျွန်တော်တို့မှာရှိပါတယ်။လူခွင့်ရေးကိစ္စမြန်မာနိုင်ငံမှာပုံမပြီးတော့အင်အားတောင့်တင်းတဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးကြမှာပါ။မြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာနေတယ်ဆိုတာမှန်ပေမဲ့လှုပ်ဆောင်စရာတွေလည်းအများကြီးကြံပါသေးတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာအဲ့ဒီကိစ္စတွေကိုအလေးပေးဆွေးနွေးကြမှာဖြစ်ပါတယ်
။ဒေါအောင်ဆန်းစုကြည်အနေနဲ့2013ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုကိုအတိုက်ခံခေါင်းဆောင်အဖြစ်နဲ့တစ်ခေါက်ရောက်ခဲ့ပေမဲ့အခုဒီချိန်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာတုနဲ့နိုင်ငံတော်အကြီးအကဲတို့အဖြစ်ရောက်လာခြင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အတောင်ဆန်းစုကြည်ရောက်လာမှာကိုလိုက်လွဲစွာကြိုဆိုကြောင်းမတ်ဒိုနာကပြောပါတယ
်။ We are very excited to welcome State Councilor Aung San Suu Kyi on her first visit to the United States in her new role in government after Burma's significant steps in its democratic
transition. မနက်ငယ်မှာရွေးကောက်ပွဲတွေကျင်းပပြီးတော့ဒီမိုကရေစီနီးလမ်းနဲ့အညီအောင်မြင်တဲ့အစိုးရအပြောင်းလဲတွေလှုပ်ဆောင်ခဲ့ကြပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ပထမအဦးဆုံးကျင်းလာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကိုကျွန်တော်တို့လှိုက်လဲစွာကြိုဆိုပါရစေ။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြန်မာနိုင်ငံသားတွေအတွက်အပြောင်းလဲတွေအများကြီးဖြစ်ပေါ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ယက်တီချက်ကတော့ပြောင်းမသွားပါဘူး။လူတိုင်းတဟဇာတာမြတ်တာဆောင်နဲ့အတူလက်တွဲနေထိုင်နိုင်တဲ့လူတဦးချင်းစီရဲ့အခွင့်အရေးတွေပြည့်ဝစွာအသုံးချခွင့်ရှိတဲ့ငြိမ်းချမ်းပြီးတော့တရားဝါပြောတဲ့ဒီမိုကရေစီနိုင်ငံဖြစ်လာတာကိုမြင်ကြပါတယ်။ကျွန်တော်တို့ရဲ့နှစ်နိုင်ငံကြားမှာရင်းနှီးတဲ့ဆက်ဆံမှုရှိအောင်ကြိုးစားလှုပ်ဆောင်သွားကြမှာဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်အမေရိကန်နိုင်ငံကိုရောက်လာမဲ့စက်တင်ဘာလ23ရက်နေ့မှာပဲအမေရိကန်အထက်လွှတ်တော်ကအထင်ကြီးအမတ်တွေဖြစ်ကြတဲ့ Republican Party ကအာရီဇိုနာပြည်နယ်အထက်လွှတ်တော်အမတ် John McCain နဲ့ဒီမိုကရေစီပါတီကအမေရိကန်ပြည်နယ်အထက်လွှတ်တော်အမဘင်ကာဒင်တို့နှစ်ဦးကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာတန်ခပိတ်ဆို့မှုတွေရုပ်သိမ်းပေးရေးအပါအဝင်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုအကူအညီပေးရေးရည်ရွယ်ပြီး2016ခုနှစ်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာဥပဒေကျမ်းလို့အမည်ပေးထားတဲ့အချက်၅ချက်ပါဥပဒေကျမ်းတစ်ခုကိုလွှတ်တော်မှာတင်သွင်းခဲ့ကြပါတယ်
ကိုယ်စော်ဝင်းလိုင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကိုစော်ဝင်းလိုင်တင်ပြခဲ့သလိုပါပဲဒီအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအဆင့်မြင့်အဖွဲ့ဝင်ဖြစ်တဲ့မေရီလန်းပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်နဲ့လက်နက်ကိုင်တပ်များဝန်ဆောင်မှုလုပ်ငန်းဆိုင်ရာကော်မတီဥက္ကဋ္ဌအရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းတို့ဦးဆောင်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်ရေးအတွက်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဘယ်လိုထောက်ခံအားပေးသွားမလဲဆိုတဲ့ဥပဒေကြမ်းတစ်ရပ်ကိုအထက်လွှတ်တော်မှာအင်္ဂါနေ့ကတင်သွင်းခဲ့ကြပါတယ်။အဲဒီဥပဒေကြမ်းတင်သွင်းရမှာကိုတိုင်ပါဝင်တဲ့အထက်လွှတ်တော်အမတ်ဘင်ကာဒင်ကိုဒေါ်လာတန်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ
။ UN Senator John McCain has introduced today a legislation to support Burma. ထက်လွှတ်တော်မှာကာဒင်နဲ့ထက်လွှတ်တော်မှာ John McCain တို့ဒီကနေ့ပဲမြန်မာနိုင်ငံရဲ့တမိုင်းတင်နိုင်ငံရေးနဲ့စီးပွားရေးအသွင်ကူးပြောင်းမှုကာလမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုကူညီထောက်ခံအားပေးသွားမလဲဆိုတဲ့ဥပဒေကြမ်းကို တင်သွင်းခဲ့ကြတယ်လို့သိရပါတယ်။အဲ့ဒီဥပဒေကြမ်းတင်သွင်းရခြင်းရဲ့နောက်ခံအကြောင်းကိုသိပြရစီရှင်
။ Burma has made progress towards a more democratic society. It is a country that the United States wants to encourage.
မြန်မာနိုင်ငံဟာဒီမိုကရေစီနီးကြတဲ့လူအဖွဲ့အစည်းကိုရှောက်လန်းနေပြီဖြစ်တဲ့အတိုင်းပြုပြင်ပြောင်းလဲရေးတွေကိုအမေရိကန်ကအားပေးလိုတဲ့နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်။အဓိကအကဲဆတ်မှုတွေရှိနေစေဖြစ်တဲ့အတွက်လွတ်တော်အနေနဲ့ဒီဥပဒေကြမ်းတင်သွင်းခြင်းအပြင်လက်ရှိအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ပြီးလမ်းဖွင့်ပေးရမှာတည်ဆဲတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားတဲ့ဥပဒေဟာဆက်ပြီးတော့ထားဖို့မတင့်တော်တော့ဘူးလို့ယူဆပါတယ်။ဒါကြောင့်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ဆက်သွားတဲ့အခါနိုင်ငံတွင်းရင်ဆိုင်နေရတဲ့လူအခွင့်အရေးအကဲဆတ်မှုတွေကူညီဖြည့်ရှင်းပေးဖို့နှစ်နိုင်ငံဆက်ဆံရေးကိုအားဖြည့်ပေးဖို့ရည်ရွယ်ပါတယ်
။နိုင်ငံဆက်ဆံရေးကိုအားဖြည့်ဖို့ဆိုရမှာအထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်တွင်မှာအထက်လွှတ်တော်မှတ်တူအနေနဲ့2016မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာဥပဒေကြမ်းကိုတင်သွင်းခဲ့ရမှာအရေးကြီးတဲ့အချက်တချို့ကိုသိပြစေ
။ Well the legislation recognizes that the current sanction regime between the United States and Burma was based upon a time when Burma was a much more repressive government. So it recognizes that there's going to be sanction relief granted, but also knows how do we move forward, what type of
အခုတင်သွင်းတဲ့ဥပဒေကြမ်းမှာအမေရိကန်ကမြန်မာနိုင်ငံပေါ်လက်ရှိချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာမြန်မာနိုင်ငံမှာဖိနှိပ်တဲ့အစိုးရတွေလက်ထက်တုန်းကချမှတ်ခဲ့တဲ့ဥပဒေတွေပါ။ဒါကြောင့်ဒီဥပဒေကြမ်းမှာဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့အစိုးပြုထားတယ်လို့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးမှာအမေရိကန်အနေနဲ့ရှေ့ဆက်ပိုးပြီးတော့ထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နိုင်မလဲဆိုတာကိုအဆိုပြုထားပါတယ်။ဒီဥပဒေကြမ်းမှာဒီမိုကရေစီလုပ်ငန်းစဉ်ရှေ့ဆက်ဆောင်ရွက်နိုင်ဖို့ထောက်ခံအားပေးထားတယ်လို့စီးပွားရေးအရအထောက်အကူပေးရမှာနှစ်နိုင်ငံပြည်သူတွေအချင်းချင်းပါဝင်လှုပ်ဆောင်နိုင်ဖို့အမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်ဆက်ဆံရေးအပြင်နှစ်နိုင်ငံဘယ်လိုရှေ့ဆက်ပြီးတော့ဆောင်ရွက်သွားတင်တယ်လဲဆိုတာတွေကိုတင်ပြထားပါတယ်
။တခါပိတ်ဆို့မှုတွေဖြေလျှော့ပေးဖို့အဆိုပြုထားတော့အထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွေမှာတချို့လူခွင့်ရေးအုပ်စုတွေကမကြသည့်မိကပဲသမ္မတဥပမာကိုသတိပေးခဲ့ပြီးတန်ခတ်ပိတ်ဆို့မှုတွေဆက်ထားဖို့ဒါမှလည်းဖိအားပေးနိုင်မှာဖြစ်တယ်။မြန်မာနိုင်ငံမှာစစ်တပ်ကတချို့နေရာတွေမှာအာဏာရှိစဲဖြစ်ပြီးတော့ရိုဟင်ဂျာအရေးတိုင်းရင်းသားအရေးလိုလူခွင့်ရေးပြဿနာတွေတွေရှိနေစဲဖြစ်တယ်လို့ထောက်ပြတာတွေရှိပါတယ်။ဒီလိုသတိပေးချက်တွေပေါ်ထက်လွတ်တော်မှဘယ်လိုတုံ့ပြန်ကြမှာလဲရှင်။
There's no question that Burma has made progress in developing more open and democratic institutions. It's no question that they've made progress on protecting rights for its citizens. But it's also true that they still have a lot more they need to do. There are ethnic minority communities.
မြန်မာနိုင်ငံအနေနဲ့ပွင့်လင်းပြီးတော့ဒီမိုကရေစီအဆောက်အအုံချမှတ်နိုင်ပြီဆိုတာတန်တရားရှိစီရမလို့ပါဘူး။နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုလည်းကာကွယ်စောင့်ရှောက်ရမှာလေ။တိုးတက်မှုတွေရရှိနေတယ်ဆိုတာမေးခွန်းထုတ်เสียမှာရှိပါဘူး။တစ်ချိန်တည်းမှာပဲနောက်ထပ်ဆောင်ရွက်စရာတွေအများကြီးကြန့်ရှိနေသေးတာကလည်းရှင်းပါတယ်။တိုင်းရင်းသားလူနည်းစုတွေအနေနဲ့တိတ်ပြီးတော့ဒုက္ခရောက်နေကြတယ်တချို့လူတွေလည်းနှောက်ရှက်ဖန်စီခံနေကြပါတယ်ဒါတွေကိုပြန်လဲပြီးတော့စီစစ်ဖို့လိုတယ်လို့ကျွန်တော်တို့ယူဆပါတယ်ဒါကြောင့်နောက်ထပ်တိုးတက်မှုရရှိဖို့လိုအပ်တယ်ဆိုတာထင်ရှားပါတယ်ကျွန်တော်နဲ့အထက်လွှတ်တော်အမတ်မက်ကိန်းတို့တင်သွင်းတဲ့ဥပဒေကြမ်းမှာအမေရိကန်ပြည်ထောင်စုအနေနဲ့ချွင်းချက်တွေထားပြီးတော့မြန်မာနိုင်ငံအတွက်လှုပ်ဆောင်ရမှာဖြစ်ပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ရမှာလဲတိုးတက်မှုတွေဆက်လက်ရရှိမယ့်အပေါ်မှာမူတည်မှာဖြစ်ပါတယ်
ထဲလွတ်တော်မနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါသလားတွေ့ဆုံရမှာဘယ်လိုမျှော်လင့်ချက်တွေရရှိမယ်လို့ယူဆထားပါသလဲ
You know, her leadership is well known and I think it will be an optimistic meeting a supportive meeting recognizing that there are major challenges still ahead in which the United States can be helpful
ဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကတော့လူတိုင်းအသိပါဒါကြောင့်အခုလို့သူနဲ့တွေ့ဆုံရမှာအပြူသဘောဆောင်ပြီးအားပေးထောက်ခံမှုဖြစ်စေမှာပါရှေ့မှာအကဲဆတ်မှုတွေရှိနေတာကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးနိုင်မှာဖြစ်ပေမဲ့နိုင်ငံရဲ့အနာဂတ်တိုးတက်မှုတွေကိုဒေါအောင်ဆန်းစုကြည်နဲ့တခြားနိုင်ငံအတွင်းမှာရှိတဲ့ပုံကူတွေကလည်းအမျှော်မြင်ကြီးစွာဆောင်ရွက်ဖို့လိုအပ်ပါလိမ့်မယ
်ခုလိုဆက်သွယ်မြင်မြန်ကွင်ပြည့်တဲ့အတွက်ကြောင့်အများကြီးပဲကျေးဇူးတင်ပါတယ်ထဲလွတ်တော်မှာရှင
်ဒါတော့အထက်လွတ်တော်မှာ ဘန်ကာရင်ကိုဒေါ်လာအသံမေးမြန်းတင်ပြခဲ့တာပါ။သတို့ရှင်များခင်ဗျာ၊ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်မတိုင်ခင်မှာပဲမြန်မာအရေးနဲ့ပတ်သက်လို့ဝါရှင်တန်ဒီစီမြို့မှာဆွေးနွေးပွဲတွေကြားနာပွဲတွေကျင်းပလိမ့်ရှိပါတယ်။ဒီမြန်မာနိုင်ငံအပေါ်ထားရှိတဲ့အရေးယူပိတ်ဆို့မှုတွေကိုပြန်ပြီးသုံးသပ်တဲ့တစ်ချိန်တည်းမှာအစိုးရရဲ့စွမ်းဆောင်နိုင်ခြေကိုပံ့ပိုးပြီးပွင့်လင်းမြင်သာမှုရှိဖို့နဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်အောင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တိုင်ပင်လှုပ်ဆောင်သွားမယ့်အကြောင်းအမေရိကန်အစိုးရအရာရှိသူကပြောကြားပါတယ်။ဒေသစံတော်ချိန်အင်္ဂါနေ့မနက်ပိုင်းဝါရှင်တန် DC အခြေစိုက် CSIS ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှကျင်းပတဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းတွေအပြင်အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးမြင့်နိုင်ခြင်းခြေလှမ်းတွေပေါ်ပညာရှင်တွေနဲ့ကျွမ်းကျင်သူတွေသုံးသပ်ခဲ့ကြတာပါ။အဲ့ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဦးသိန်းထိုက်ဦးကပြောပြပါမယ်။
မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့နေ့မှာပဲဝါရှင်တန်ခြေစိုက်သုတေသီအဖွဲ့တစ်ခုဖြစ်တဲ့ CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့မှမြန်မာနိုင်ငံအကြောင်းဆွေးနွေးပွဲကျင်းပတာပါ။ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့ရေးယူမှုတွေရုပ်သိမ်းရေးအမေရိကန်စိုးရနဲ့ဆွေးနွေးမယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်လည်းပိတ်ဆို့ရေးယူမှုဖယ်ရှားရေးနဲ့တည်ရောက်မှုကိစ္စမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီငြိမ်းရေးကိစ္စတွေဆွေးနွေးပွဲကိုလွှမ်းမိုးခဲ့ပါတယ်။အိမ်မီတော်မြို့သားလုံကျော်ကြီးလက်ထောက်အကြံပေးအရာရှိဘန်ရိုးစ်ကတော့စီးပွားရေးပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါလေ
So we want to make sure that our sanctions are not preventing the type of economic development investment
ကျွန်တော်တို့ရဲ့ပိတ်ဆို့တန်ခတ်မှုတွေကစီးပွားရေးဖွံ့ဖြိုးမှုအတွက်ရင်းနှီးမြှုပ်နှံမှုတွေတိုးဝင်လာတာကိုအဟံအတားမဖြစ်စေဖို့နဲ့မြန်မာပြည်သူတွေရဲ့လူမှုဘဝတိုးတက်ရေးကိုအထောက်အကူပြုတယ်ဆိုတာသိကြစေဖို့ဖြစ်ပါတယ်ဘလို့ဆုံးဖြတ်ချက်ဖဲချဆွေးနွေးချက်တွေအားလုံးဟာဒေါ်အောင်ဆန်းစုကြည်နဲ့အန်အေဒီဦးဆောင်တဲ့အစိုးရရဲ့အကြံပေးချက်တွေအတိုင်းဆောင်ရွက်သွားမှာဖြစ်ပါတယ
်ပိတ်ဆို့ရေးယူမှုကိစ္စတွေဒီမဟုတ်ပဲအစိုးရရဲ့စွမ်းဆောင်နိုင်ခြင်းတိုးမြင့်အောင်ကူညီဖို့ရင်းနှီးမြှုပ်နှံမှုတွေကနေလူသမားခွင့်ရေးလေးစားလိုက်နာဖို့လက်ပေးလက်ယူကိရှင်းမှုစတဲ့ပွေလင်းမြင်သာပြီးအောင်မြင်မှုရအောင်လှုပ်ဆောင်ရေးမှာဘာတွေလုပ်ပေးနိုင်မလဲဆိုတာကိုအမေရိကန်အစိုးရကိုအကြံပေးဖို့လဲစီးပွားရေးကုမ္ပဏီတွေကိုတိုက်တွန်းထားတဲ့အကြောင်းမစ္စတာဘန်ရိုးစ်ကပြောဆိုပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
် One sensitive issue in this area has been the role of different countries in China.
အကဲဆက်တဲ့ကိစ္စတစ်ခုကတော့တရုတ်နိုင်ငံအပါအဝင်နိုင်ငံတကာရဲ့အခန့်ကဏ္ဍဖြစ်ပါတယ်။လူမျိုးစုံလက်နက်ကိုင်အဖွဲ့တချို့နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးအရာပါ။အန်အေဒီဦးဆောင်တဲ့အစိုးရနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးကောင်းမွန်မှုအပေါ်မှာကျွန်တော်တို့အနေနဲ့အားတက်မိပါတယ်။ဒေါအောင်ဆန်းစုကြည်ဘက်ကကောင်းမွန်အောင်စူးစမ်းလိုက်နိုင်တာကိုအပြုသဘောဆောင်တဲ့တိုးတက်မှုလို့ကျွန်တော်တို့မြင်ပါတယ်။ဒါကတဦးရဲ့အကျိုးမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုတရုတ်အိန္ဒိယဥရောပနဲ့ဂျပန်နိုင်ငံအားလုံးမြန်မာနိုင်ငံတည်ငြိမ်ပြီးဒီမိုကရေစီနိုင်ငံဖြစ်နိုင်ရေးဟာသူတို့အကျိုးအဖြစ်လဲသတ်မှတ်ထားကြတာပ
ါဆွေးနွေးပွဲမှာစီးပွားရေးလုပ်ငန်းရှင်တူဦးဖြစ်တဲ့ Sashpan and Associates Company က Sashpan ကမြန်မာနိုင်ငံအတွင်းစီးပွားရေးဖွံ့ဖြိုးမှုအတွက်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုရှင်းပြသွားပါတယ်တမတော်ဦးသိန်းစိန်လက်ထက်ရခိုင်ပြည်ပခစုံစမ်းရေးကော်မရှင်ထွေထွေတွင်းမှုလည်းဖြစ်လက်ရှိမတူကွဲပြားမှုနဲ့မြို့သားတည်မြဲရေးအဖွဲ့ညွန်ကြားရေးမှူးဒေါက်တာကျော်ရင်လိုင်ကလည်းချက်ခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုရှင်းပြပြောဆိုသွားပါတယ်။ဆွေးနွေးပွဲမှာပါဝင်သူတို့ဖြစ်တဲ့ Renaissance Institute ကဥပပုဂင်ကတော့အမေရိကန်ပြည်ထောင်စုကပိတ်ဆို့ရေးယူမှုရုပ်သိမ်းတဲ့အချိန်ထဲမှာစီးပွားရေးလုပ်ငန်းလုပ်ကောင်းမဲ့အခွင့်အလမ်းတွေပြည်တွင်းမှာရှိလာဖို့လိုတယ်လို့သူ့အမြင်ကို VOE ကိုပြောပါတယ်။
ကျွန်တော်ဗမာပြည်ကိုချတာနဲ့ဆန့်ရှင်းပြန်ဖြေရှင်းအောင်ပါဗျာ။ဆိုတော့ကျွန်တော်တို့မှာကွန်မစ်တခုတည်သွားရမယ်ဖြစ်ဖြစ်နည်းနည်းခိတ်တယ်မဟုတ်ပြရတဲ့ပုံစံပဲ။အဲ့ဂိတ်တခုချင်းတခုချင်းကကျွန်တော်မြင်ရတော့အစီအဝေးပိတ်ဆို့မှုပါ။ခုလက်ရှိဆိုတော့ဒီလိုစီးပွားရေးရပူပြီးတော့လောလောကူလှုပ်လှုပ်ပြီးလို့ရတဲ့အနေထားကိုဘယ်သူပဲဖြစ်ဖြစ်ဒါဒီဘယ်သူမှပူပြီးခွင်လည်းမရဘူးလို့ပူပြီးတော့လည်းခွင်ရနေရတယ်။လောလောကူလှုပ်လှုပ်ပြီးလို့ရတဲ့အခွင့်အရေးအနေထားကိုလိုချင်တယ်။အဲ့လိုလုံးမှလည်းဒီအလုတ်ကိုင်းခွင်လန်းနေပြီးတော့ဖြစ်လာမယ်ဆိုတော့ဆိုလက်ရှိဆိုတော့နည်းနည်းလူရှင်းဆောင်ရတယ်ဒီထက်
စီးပွားရေးလုပ်ငန်းတွေလိုပဲမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအဟံအတားတွေရှိနေတယ်ဆိုတာကိုထောက်ပြသူကအရင်မြန်မာနိုင်ငံဆရာအမေရိကန်သံမကြီးဖြစ်တာဝန်ယူခဲ့တဲ့မစ္စတာဒေရစ်မစ်ချယ်ဖြစ်ပါတယ်။လက်ရှိ Albright Stonebridge သုတေသီအဖွဲ့ကြီးရဲ့အကြီးအကဲအကြံပေးအဖြစ်ဆောင်ရွက်နေတဲ့မစ္စတာဒေရစ်မစ်ချယ်ကအစိုးရရဲ့သဘောထားမဟုတ်ဘဲသူ့အမြင်ကို VOE ကိုခုလိုပြောပါတယ်
။ The biggest obstacle is mistrust. I mean, there's been fighting yourself.
အဓိကအဟန့်တားဖြစ်နေတာကတယောက်နဲ့တယောက်မယုံကြည်မှုပါ။လွတ်လပ်ရေးရာပြီးကလေးကတယောက်နဲ့တယောက်တိုက်ခိုက်လာကြတာပါ။ဆွေးနွေးမှုတွေမှာကိုပြောချင်တာကိုပြောဖို့ထက်သူတစ်ပါးပြောတာကိုလည်းနားထောင်ဖို့လိုပါတယ်။ဒီမိုကရေစီဆိုတာပြောပိုင်권ရှိတာတခုတည်းမဟုတ်ပါဘူး။နားထောင်ဖို့လည်းတာဝန်ရှိတာပါ။ဒါကိုအစာပြိုးပြီလို့ကျွန်တော်မြင်ပါတယ်။အမေရိကန်ပြည်ထောင်စုကလည်းရေရှည်ပံ့ပိုးကူညီမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ရေရှည်လုပ်ရမယ့်အလုပ်တစ်ခုလို့လည်းကျွန်တော်သိထားပါတယ်။
အမေရိကန်မြန်မာဆက်ဆံရေးနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအလားအလာတွေအကြောင်းပြောကြရင်လူမျိုးစုဒေသအခြေအနေနဲ့ငြိမ်းချမ်းရေးပေါ်ရိုက်ခတ်မှုလူ့အဖွဲ့အစည်းတွေကြားသိပ်ပြန့်ရေးနဲ့ပြည်ပခါတွေထပ်မပေါ်ပေါင်းဒါစီအမြင်သဘောထားတွေကိုလည်းဆွေးနွေးပွဲမှာပြောဆိုသွားကြပါလိမ့်ခင်ဗျာ
။ဦးသိန်းထိုင်ဦးရဲ့တင်ပြချက်ဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုအလုံးကိုရုပ်သိမ်းလိုက်တာမျိုးမဖြစ်သင့်သေးဘူးလို့မြန်မာပြည်လှုပ်ရှားသူတွေနဲ့လေးလာသုံးသပ်သူတွေကပြောဆိုလိုက်ကြပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အစမှာခုလိုပြောကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းပေါ်ကိုအပြည့်အဝမရောက်သေးတာကြောင့်ဒေါန်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုအလုံးကိုမရုပ်သိမ်းသင့်သေးဘူးလို့ဝါရှင်တန်ဒီစီအခြေစိုက်မြန်မာပြည်လှုပ်ဆောင်သူဒေါက်တာစိန်ဝင်းကသုံးသပ်ပါတယ်။
ဒီမိုကရေစီအပြည့်အဝသွားနိုင်မှုလိုတယ်။အဲ့တော့အပြည့်အဝမရောက်မချင်းဟောပေါ့နော်ဆန်ရှင်အကုန်လုံးတော့မလျှော့တင်ဘူးလို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းချုပ်ဆုပ်မှုဥပဒေဘာမှမပြောင်းသေးတာ။ပြင်ဆင်ဖို့တောင်မှအကြောင်းမရှိသေးဘူး။ဘာကြောင့်လဲဆိုတော့ရှင်းရှင်းပြောရင်တော့ဒီမိုကရေစီမရရင်တိုင်းပြည်ရဲ့ရေရှည်စီးပွားရေးတိုးတက်မှုပါမဖြစ်နိုင်ဘူး။
မြန်မာပြည်သူလူထုအတွက်အကျိုးတစုံတရာဖြစ်မလာသေးဘဲနဲ့တော့လူပုဂ္ဂိုလ်တူချင်းပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေကိုမယုတ်သိမ်းသင့်သေးဘူးလို့ပြောလာသူကဝါရှင်တန်ဒီစီမြန်မာတန်ရုံးရဲ့တန်မှုဟောင်းဘူမှုအောင်လင်းတို့ဖြစ်ပါတယ
်အဓိကကတော့ဒီဗဒုံမှုကြီးတန်းရှည်နဲ့မိသားစုပေါ့လေနောက်ဒီပြည်သားတွေကတော့ခုန်ပြီးပေါ့လေသူတို့ရဲ့နှိစက်တဲ့ပုဂ္ဂိုလ်တွေပါကြပါတယ်တိုက်ပြီးရဲ့သူတို့ကိုရာဝတ်ထားတဲ့ပတ်စံတွေတော်တော်များများကအဲ့ဒီပုဂ္ဂိုလ်ကြီးလက်ထက်ပါကျွန်တော်တို့ရောက်နေတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အကြံပြုချင်တာကပေါ့လေ။သူ့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုတိုင်းတည်အောင်ပညာပြီးတော့မှထိုက်တင်တဲ့အခွန်ဘဏ္ဍာပေါ့လေ။အခွန်ဆောင်ပြီးတော့မှသူတို့ကိုအပြန်သုံးသင့်ပါတယ်။ဗမာပြည်သူပြည်သားတွေတက်ကိုဘာမှမလုပ်သေးဘဲနဲ့တော့ဆန်ရှင် list လုပ်ပေးတင်နေပါဦး
။ရခိုင်ပြည်နယ်ငင်းငန်းဖွံ့မြူရေးအတွက် NLD အစိုးရကရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းလှုပ်ဆောင်လာတဲ့အပေါ်ကြိုးဆိုကြောင်းနဲ့အပြူသဘောဆောင်တဲ့ရလဒ်တွေကိုမျှော်လင့်ကြောင်းအမေရိကန်အခြေစိုက်ရိုဟင်ဂျာအသင်းဥက္ကဋ္ဌဒေါက်တာဝါကာဦးတင်ဖြစ်ပါတယ
်။ဒေါက်ဆန်ဆူဂျီကကော်ဖီအန်နန်ကမရှင်ကိုဆာဗီလုပ်တာအကျွန်တော်ကြိုးဆိုပါတယ်။အဲ့ဒါကိုကျွန်တော်အားပေးပါတယ်။ကျွန်တော်တို့ပြောချင်တာကကော်ဖီအန်နန်ကအင်မတန်အပြည့်အစုံရှိဒီပလိုမက်တယောက်အဲ့တော့ရခိုင်ဘက်ကရောမွတ်စလင်ရိုဟင်ဂျာဖက်ကရောသူ့အပေါ်မှာယုံကြည်မှုရှိဖို့ကျွန်တော်တို့တောင်းဆိုပါတယ်။အရေးအကြီးဆုံးကတော့ရခိုင်ပြည်မှာငြိမ်းချမ်းရေးအတွက်ရိုဟင်ဂျာနဲ့ရခိုင်ပြည်နဲ့အဆက်အသွယ်ကောင်းအောင်ရန်သူမှုရှိအောင်အစိုးရကလုပ်တာကိုကျွန်တော်တို့ထောက်ခံပါတယ
်။မြန်မာတပ်မတော်နဲ့အမေရိကန်စစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအမေရိကန်လွှတ်တော်မှာဆွေးနွေးနေတာကြောင့်မြန်မာတပ်မတော်ကလက်ရှိအတိုင်းသွားနေမယ်ဆိုရင်အဲ့ဒီပူပေါင်းဆောင်ရွက်မဲ့အစီအစဉ်ကိုပြန်လည်သုံးသပ်သင့်တယ်လို့ထောက်ပြသူကနိုင်ငံတကာရောက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွမ်ဆန်ဖြစ်ပါတယ်
။ကျွန်တော်ကြားလောက်ကတော့အမေရိကန်စစ်တပ်ကနေပြီးတော့မြန်မာစစ်တပ်ကိုပညာသင်ပေးတာလို့ပါတော့လွတ်တော်ကနေပြီးတော့ဒီနေ့ရော statement တွေထုတ်နေတာကျွန်တော်တွေ့ရတယ်။ကျွန်တော်ပြည်နယ်မှာတော့စစ်တပ်ကနေပြီးတော့ဒီလူခွင့်ရေးချိုးဖောက်ရတာတွေတော်တော်စစ်စစ်ချိုးဖောက်တယ်အများကြီးရှိနေသေးတယ်။အဲ့လိုဆိုတော့ဘာမှမမရရပြုပြင်ပေါင်းလဲမှုမရှိသေးတဲ့တမတော်တခုကဒီလိုနိုင်ငံကြီးတခုနဲ့ပူးပေါင်းလာပြီဆိုကျွန်တော်တို့တိုင်းရင်းသားတွေအတွက်အများကြီးညစ်နာ
ခီးစဉ်အစိုးမတက်ခင်ဒီသတင်းပတ်အကုန်လောက်မှာတိုင်းရင်းသားတွေကဒေါန်ဆန်းစုကြည်နဲ့တွေးဆောင်ခွင့်ရဖို့တောင်းဆိုထားကြပါတယ်ခင်ဗျာ
view ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ် VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American Tan ရဲ့ Voodoo နေ့မနေ့ခင်းအစီအစဉ်ကိုမနေ့9နိုင်အထိ line meter 32 kHz 935 line meter 40 kHz 933 line meter 50 kHz 5999နဲ့ line လတ်190တို့ကနေဆက်ပြီးထုတ်လွှင့်နေပါတယ်။အခုဒုတိယနိုင်ဝဲအတွင်းမှာကမ္ဘာမီဒီယာတွေကမြန်မာပြည် American EDN 3 English သင်ခန်းစာနဲ့အတူဓာတ်ရိုက်လီလိုင်းအစီအစဉ်မှာတော့
ဟိုနိုင်ငံတီးတီးအနေနဲ့နိုင်ငံသားတိကျတွေဆောင်ရတဲ့အခါမှာသူ့တိုင်းပြည်ရဲ့ဂျိုးစီရောကိုပထမဆုံးရှေ့ရှေ့ကြည့်ပြီးတော့ဆောင်ရကြတာကိုဒီတော့ဆန်းစုကြည့်အနေနဲ့
ကြာခင်နောက်ပိုင်းမှာတင်ဆက်သွားမယ့်တိုက်ရိုက်လီလိုင်းအစီအစဉ်မှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်ဇန်သာကစူးစီးတင်ဆက်ပါထားပါတယ်
မြန်မာကောင်းဆောင်အာနာရီပုံမူတိဆောက်လာခြင်းမှာသူ့ဘော်မျောလင်းချက်တွေလည်းပုံမူမြင်မာလာခြင်းဆိုတဲ့ကောင်းစဉ်နဲ့ Stephanie J. Sutt ရေးသားတဲ့ဆောင်းပါးကို The New York Times ကထုတ်လွှင့်တင်ပြလိုပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးဟာတစိုက်တရေသာအဖြစ်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့ဖြစ်ပါတယ်။မြန်မာနိုင်ငံပြည်တွင်းအသတင်းထုတ်လွှင့်မှုဟာအစ်တောင်အရှမှအမြင့်မားဆုံးဖြစ်ပေမဲ့54သန်းသောလူဦးရေနဲ့သန်း20ဟာခရီးလမ်းမပေါက်ရောက်တဲ့နေရာတွေမှာနေနေရဆဲလို့အရှက်ဖုန်ဖြွေးဘန်ကဆိုပါရဲရန်ကုန်မှာမကြာခဏမိပြတ်တာငွေကြေးဖောင်းပွားမှုနှုတ်မြင်မာနေတာဆန်ထွက်ကြဆင်းသွားတာအခြေအနေလေးရှိနေပါတယ်အမေရိကန်ရဲ့ကျန်းစီနေတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေဟာအလွန်ကြီးမြောင်းတဲ့ပြစ်မှတ်ကိုသာရည်ရွယ်ပြီးအမေရိကန်ရင်းနှီးမြှုပ်နှံမှုဝင်ရောက်နိုင်ရေးအတွက်အကြီးအကျယ်ထိခိုက်နိုင်စရာတော့မရှိပါဘူးဒါပေမဲ့ဘယ်လိုဒဏ်ခတ်မှုမျိုးကြောင့်ပဲဖြစ်ဖြစ်တိုင်းပြည်ဟာအန္တရာယ်ရှိတယ်လို့သတ်မှတ်ထားတာမျိုးဖြစ်နေတယ်ဆိုပြီးဒီဘော်ရဲ့အကြံပေးရှွန်တနာကဆိုပါရဲအခုခါမြန်မာနိုင်ငံမှာအနောက်နိုင်ငံတွေစီကဗန်ဒိုက်တွေတခုမှမရှိသေးပါဘူးတချို့ကတော့ကန့်သတ်မှုတွေရုပ်သိမ်းဖို့စွန့်နေသေးတယ်လို့ယူဆကြတယ်လို့ NLD အစိုးရမှခရိုနီတွေကိုကင်တွယ်မဲ့မူဝါဒအတိအကျမရှိဘူးလို့သုံးသပ်သူတွေလည်းရှိပါတယ်လူအခွင့်အရေးအခြေအနေသိပ်မတုတ်တက်သေးဘူးလို့ဝေဖန်သူတွေလည်းရှိကြပါတယ်ဒေါအောင်ဆန်းစုကြည်ဟာညဉ့်ဉိုင်းညီလာခံကိုလည်းနေပြည်တော်မှာကျင်းပခဲ့ပါတယ်တနိုင်ငံလုံးအပြစ်ခတ်ရစဲဖို့အတိအကျကြတယ်ဆိုတာကိုလက်ခံဖို့ရပါတယ်ဒါပေမဲ့စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်မဲ့ကိစ္စကိုမလုပ်ဖဲသူ့ရဲ့ကြီးမားတဲ့နိုင်ငံရေးအစိုးရကိုသုံးပြီးအရင်တုန်းကပိတ်ဆို့နေခဲ့တဲ့အတားအဆီးကိုတွန်းဖယ်ပြီးညီညာရေးလုပ်ငန်းစဉ်ကိုဆက်လက်ဖို့ပဲရည်ရွယ်တယ်လို့ရစ်ချတ်ဟိုစီကသုံးသပ်ထားပါတယ်။တချို့ကတော့ဒေါအောင်ဆန်းစုကြည်နဲ့စစ်တပ်ရဲ့ဆက်ဆံရေးဟာဒီမိုကရေစီအခြေခံပြောင်းလဲရေးတဲ့နှစ်ဖက်ထိပ်ပိုင်းခေါင်းဆောင်တွေအကြားအနာအပေးယူလုပ်နေကြတဲ့သဘောဖြစ်နေတယ်လို့ရှုမြင်ကြပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့အတွက်အာဏာတည်ဆောက်ပေမဲ့သူ့ကိုဆက်ခံနိုင်မဲ့သူပြုထောင်ပေးခြင်းမရှိပါဘူး။နိုင်ငံရေးရည်မှန်းချက်ပြတ်သားတဲ့88ခေါင်းဆောင်တို့ချို့ကိုလည်းဘေးဖယ်ခဲ့ပါတယ်။စစ်တပ်ကိုအရသာထိန်ချုပ်မှုလက်အောက်မှာထားရှိဟာဒေါအောင်ဆန်းစုကြည်လက်ထက်မှာတော့ဖြစ်လာနိုင်တယ်။ဒါလို့မှမဟုတ်ရင်တော့နောင်ဖြစ်လာနိုင်စရာမရှိဘူးလို့ NLD အရာရှိသူကပြောတယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။ Nikkei Asian Review မှာတော့ဒေါအောင်ဆန်းစုကြည်ခီးစဉ်တွင်တန်ခတ်ပိတ်ဆို့မှုအမေရိကန်ပြန်စင်းစားမည်ဆိုတဲ့ကောင်းစဉ်နဲ့ကန်မိုရီယဆူရေးသားထားတာတွေ့ရပါတယ်။တန်ခတ်အေးအေးယူမှုတွေဟာမြန်မာပြည်သူတွေရဲ့လူနေမှုဘဝတိုးတက်စေမဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အဟံတားမဖြစ်စေဖို့လိုလာတယ်လို့ဥပမာရဲ့လက်ထောက်အမျိုးသားလူမျိုးရေးအကြံပေးဘန်ရုတ်စ်ကဆိုပါတယ်။အခုအသွင်ကူးပြောင်းရေးဟာပြည့်ပြည့်စုံခြင်းမရှိသေးဘူးဆိုတဲ့အချက်နဲ့မြန်မာပြည်ရဲ့ရင်းနှီးမြှုပ်နှံမှုလုဖို့ကိစ္စကိုရှင်ထိုးနေရတယ်လို့ဆိုပါတယ်။အခုခါမြန်မာပြည်မှာကိုကာကိုလာနဲ့တခြားအမေရိကန်ကုမ္ပဏီတချို့ယင်းကြီးမြုပ်နှံမှုတွေလုပ်နေကြပေမဲ့သိကြရပြည်မျက်မရှိလှပါဘူး။တိုက်ရိုက်ယင်းကြီးမြုပ်နှံတဲ့နိုင်ငံတွေရဲ့တစ်ကနေ30အထိစီးရင်ထဲမှာအမေရိကန်မပါဝင်ပါဘူး။အမေရိကန်လုပ်ငန်းရှင်တွေကတော့ကြံရှိနေသေးတဲ့တန်ခတ်ပိတ်ဆို့မှုတွေအလုံးကိုယူသိမ်းဖို့အိုဘားမားအစိုးရကိုဆော်ဩနေရတယ်လို့ရေးသားထားပါတယ်။တရုတ်ရေလောင်တမန်ပြဿနာဆိုတဲ့ဆောင်းပါးကိုတော့ Brahma Shalini က projectsyndicate.org မှာရေးသားထားပါတယ်။တရုတ်ဟာရေလောင်တမန်တွေကိုသိမ်းနှစ်သက်တယ်လွန်ခဲ့တဲ့250အတွင်းတရုတ်တိဆောက်ခဲ့တဲ့ရေလောင်တမန်တွေဟာ ကြံကဘာနိုင်ငံအားလုံးမှာတိစောက်တဲ့စူးစူးပေါင်းပမာဏထက်ပိုများပါတယ်။ဒါပေမဲ့တရုတ်တွေစီမံကိန်းချပြီးမှတကယ်မလုပ်ဆောင်နိုင်သေးတာကတော့မြစ်ဆုံရေလောင်တမန်စီမံကိန်းဖြစ်ပါတယ်။နိုင်ငံတကာမှာအထူးကြံဖြစ်နေတဲ့ဆေးအစိုးရတရုတ်ကိုမိခိုးအားထားနေရတော့ရေအားလျှပ်စစ်ထုတ်လုပ်ဖို့တရုတ်ကစီစဉ်နေတာဖြစ်ပါတယ်။ကွန်ဆန်စုကြည်ဖွဲ့စည်းထားတဲ့ကော်မရှင်ကတရုတ်နဲ့မျက်နှာမပြတ်စေမဲ့ထောက်ခံတင်ပြချက်မျိုးလုကောင်းလုလောက်နိုင်ပါတယ်။သို့တော်လည်းပဲဒေါအောင်ဆန်းစုကြည်ဟာဗမ်လိုက်နိုင်ငံသားရေးဝါဒကိုတက်တက်မမဆောင်ရွက်နေသူဖြစ်ပါတယ်။ဒါကြောင့်တရုတ်အနေနဲ့မြန်မာနိုင်ငံသယံဇာရတွေကိုစီမဲ့ကံမဲ့ထုတ်ယူနိုင်မဲ့အခြေအနေမရှိတော့ဘူးလို့ရေးသားထားပါခင်ဗျာ။
ဒါတော့ကမ္ဘာမီဒီယာဒီထဲမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုစူးစီးတင်ဆက်ခဲ့တာဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ
်။ဒီနေ့မနေ့တွေ့တင်ပြပေးမယ့် idiom အသုံးကတော့
hang around
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက HANG hang ချိတ်ထားတာ AROUND around ပဝင်းချင်းအနိတဝိုက်လို့ရည်ညွှန်းပါတယ်။ idiom အသေးပေကတော့သုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်။ခုပြီးမဲ့ဥပမာမှာတော့ hang around အသေးပေကတနေရရာမှာနေတာကိုဆိုလိုပါတယ်။ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I don't like to hang around here after dark.My friend hung around just to see what the police were doing and ended up being arrested.
ကျွန်တော်တို့မိုးချုပ်ရင်ဒီနေရာမှာမနေရဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကိုရဲကအဆုံးမတော့ဖမ်းသွားတာပေါ့လို့အတိပဲရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I don't like to hang around here after dark.My friend hung around just to see what the police were doing and ended up being arrested.
Hang around ye now a day be ga ro lu tu u au su tu su ne atu twae da twa la da ko su lu ba de. George group pi de u ma ko po shin twa au na sin chi ja ya au.
I hate hanging around with her in the shopping center. It's so boring.
Chinaw ro li tu ne shopping center kong dai ji ma a chain phyo ga da.ကြိုက်ကိုမကြိုက်ဘူးဗျာ။သိက်ကိုပြင်းစရာကောင်းတာပဲဗျာလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ I hate hanging around with her in the shopping center. It's so boring.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့တော်ယုံနဲ့မပြောက်နိုင်တာကိုဆိုလိုတာဖြစ်ပါလေ။အထူးသဖြင့်မပြောက်ဘူးဆိုတော့ဖျားနိုင်ရင်ယောဂဖြစ်ရင်ပေါ့ရှင်။ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ This rainy seasonDengue fever hung around for a couple months. People, especially children, were very sick.
ဒီနေ့မိုးရာသီတုန်းကသွေးလွန်တုတ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်။တော်ယုံနဲ့မပြောက်နိုင်ဘူး။လူတွေအထူးသဖြင့်ခလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ This rainy season, dengue fever hung around for a couple months.People, especially children, were very sick.
တနေရရမှာနေတယ်လူတူဦးအုပ်စုတစုစုနဲ့ပေါင်းနေတွေ့တယ်သွားတယ်လာတယ်ယောဂါကတော်ယုံနဲ့မပြောင်းနိုင်ဘူးကြားနေတယ်ဆိုရင်ဘယ်လိုပြောမလဲ
Hang around.
ကိုရည်ညွှန်းအသုံးပြုလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါတယ်။အခုတော့အင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။မတ်ဆူမွန်ကအစီအစဉ်ထုတ်လွှင့်တာဖြစ်ပြီးကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပါ။
မင်္ဂလာပါခင်ဗျာဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုအစိုးရသိရဲ့နိုင်ငံသားရေးမူဝါဒနိုင်ငံတကာဆက်ဆံရေးကိစ္စရပ်တွေကိုတုံ့တက်ပြဖို့ဖြစ်ပါတယ်အဓိကတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်ဆုချီဟာဆိုလို့ရှိရင်အခုဆိုလို့ရှိရင်ဒီဥရောပနိုင်ငံတွေကိုခီးထွက်ပြီးတော့အင်္ဂလန်မှာရှိပါတယ်အခုထွက်လာပါပြီဝါရှင်တန် DC ကိုဒီနေ့ဝါရှင်တန်စံတော်ချိန်ညနေပိုင်းမှာရောက်ရှိမှာဖြစ်ပါတယ်အမေရိကန်အင်္ဂလန်ခီးစဉ်မတိုင်ခင်မှာလည်းတရုတ်နိုင်ငံကသူတွားရောက်ခဲ့တာရှိပါတယ်ဒါအပြင်ဒီအာဆီယံအစည်းအဝေးထက်သီးအစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာရှိပါတယ်အဲ့တော့
သူပြည်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီအစိုးရဖွဲ့ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့ဒီလက်တလောအရင်ကာလကအစိုးရတွေနဲ့ဗာများခွာခြားလဲဆိုတာကိုသုံးသပ်ပြီးဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့လူပောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ဥအောင်မိုးစောပါ။နောက်တူကတော့တန်နမန်ဟောင်းဖြစ်ပါတယ်။အဝေးရောက်တန်နမန်တူဆိုပြီးတော့စာရီရေးတဲ့ဥက္ကမောင်ကြီးဖြစ်ပါတယ်။သူတို့နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်ရင်ဆုံးဥအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဥအောင်မိုးစောကြားပါလား
။ဟုတ်ကဲ့ကြားပါပါခင်ဗျ
ာ။ဥအောင်မိုးစောခုနကကျွန်တော်ပြောသလိုပါပဲ။ဒေါန်ဆန်းစုကြည်နိုင်ငံခြားရေးဝန်ကြီးလုတ်ပြီးတဲ့နောက်မှာတရုတ်အာဆီယံအခုဆိုရှင်အင်္ဂလန်အမေရိကန်တောက်လျှောက်အနောက်နိုင်ငံတွေကတရုတ်နိုင်ငံကသူခီးအကုန်လုံးတော်တော်လေးစုံလင်ထွက်လာပါပြီထွက်လာပြီးတော့လက်ရှိအစိုးရတည်ရဲ့နိုင်ငံတကာဆက်ဆံရေးနိုင်ငံကြီးမူဝါဒနဲ့ပတ်သက်လို့ထူးခြားခြားဗာများသတိထားမိလဲဦးအောင်မဆုံ
းပထမတစ်ချက်ကတော့ကျွန်တော်တို့အင်ဂျင်ပေါ့နော်အင်ဂျင်တရုတ်ပြည်သူတို့နိုင်ငံတဲ့ဆက်ဆံရေးကောင်းမွန်အောင်ပူပေါင်းဆောင်မှုတွေရအောင်ဆောင်ရွက်တဲ့အချက်တစ်ခုကိုကျွန်တော်သတိပြုမှုရဲ့တကြိမ်နဲ့ထဲမှာပဲအခုကျွန်တော်တို့အမေရိကန်နောက်ဆက်တွဲပေါ့နော်အမေရိကန်ပြည်တော်စုကိုလာရဲပေါ့ဒီခီးစဉ်တစ်ခုကတော့တော်တော်လေးကိုထူးခြားတဲ့ခီးစဉ်လို့ကျွန်တော်အနေနဲ့ပြောချင်တယ်တကြိမ်နဲ့ထဲမှာဒီခီးစဉ်တစ်ခုစလုံးကကျွန်တော်တို့တိုင်းပြည်ရဲ့ဘုနာလူပြင်းငင်းငိုင်းတို့ပြဿနာမျိုးတွေကိုဖြေရှင်းနိုင်အောင်ကျွန်တော်တို့တိုင်းပြည်ရဲ့ကွန်ပျူတာလုပ်ငန်းတွေကိုလုပ်နိုင်အောင်ဟိုပေါ့နော်နောက်တစ်ခုကဘုနာလူဆန်ရှင်လိုကိစ္စမျိုးတွေကအစပေါ့နော်ရုပ်နိုင်အောင်ဒီလိုကိစ္စမျိုးတွေနဲ့ဆက်ဆက်နေတယ်လို့ကျွန်တော်တို့အဲ့လိုသတိထားမိပါလေရ
ဟုတ်ကဲ့ဥအောင်မိုးစောဒီဆန်ရှင်နဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးဖို့ရှိပါတယ်လေးလိုက်မှမှာခဏနေပြပါအောင်ကျွန်တော်အဝေးရောက်တန်တမန်တူဖြစ်တဲ့အငယ်ဥခေမောင်ကြီးကိုဖိတ်ခေါ်ချင်ပါတယ်အငယ်ဥခေမောင်ကြီးကယင်တန်တမန်ဟောင်းတူလည်းဖြစ်ခဲ့တဲ့ကကြတော့အရင်အကာလစစ်စုကတလျှောက်ဒါဥသိမ်းစင်စုကလည်းထပ်မှလည်းဖြစ်ပါတယ်ဒီနိုင်ငံခြားရေးမူဝါဒတွေနိုင်ငံတကာဆက်ဆံရေးတွေနဲ့အခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီနိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံတကာဆက်ဆံရေးနိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့ဗာမျှကိုယ်လက်ချက်တွေသတိထားမိပါလေဗျာ
ဒီနိုင်ငံခြားရေးဝါဒကတော့ကိုယ်လက်ချက်ကတော့တိတ်မရှိဘူးယာဟဟလာကိုချိုးအောင်ဆန်းလည်းအူနူလိုရှားစားရတဲ့နိုင်ငံခြားရေးလာစဉ်ပဲဒါအူနူကပထမဆိုဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဒီပဲမလိုက်တော့ဘာလို့ညတော့ဘုံချရလဲဒါမဲ့ကျွန်တော်တို့တန်တမာနေနဲ့ပြောမယ်ဆိုတော့ပြည်တွင်းဟာနိုင်ငံခြားရေးကိုရုံမြတ်တယ်ဗျပြည်တွင်းမအေးမရှာဟဲ့လားဒီတိုက်ပွဲတွေပြည်နယ်မနေမရှာဖြစ်နေမယ်ဆိုလို့ရှိရင်နိုင်ငံခြားရေးကတုံးလို့မရဘူးဒီနိုင်ငံခြားရေးဟွာတာကြားဆုံးတယ်ဆိုတော့ကလည်း60တခုနောက်ပိုင်းမှာကျွန်တော်နိုင်ငံမှာပြည်တွင်းမနေချမ်းဘူးဟဲ့လားတရားဥပဒေသုံးဖို့မရှိဘူးလူခွန်ကြီးမရှိချင်းနန်းသူများသူမရှိချင်းအဲ့ဒါကြတော့နိုင်ငံခြားရေးစိမျက်နှာကျဆုံးနေအဲ့တော့ဒေါ်သောစုကြည်နေတဲ့ကသူ့ရဲ့အမျှော်မြေအင်မတန်ကြီးတယ်ခင်ဗျာသူကတရားဥပဒေစိုးမိုးရေးတို့ဟာလားလူခွန်ကြီးတို့ပြည်တွင်းနေချမ်းရေးတို့ကိုဇုံးပေးပြီးတော့သူ့တတတော်လုံးနေခင်ဗျာအရေးကြီးတာကပြည်တွင်းနေချမ်းရေးပဲပြည်တွင်းနေချမ်းရေးပြည်တွင်းမှာနေချမ်းမှာနိုင်ငံတကာကလည်းအစိမပြုမယ်အထောက်ကူပေးမယ်နိုင်ငံတကာအရင်းအမြစ်တွေဝင်လာမယ်အဲ့တော့ကြောင့်ပြည်တွင်းကြီးရေးနေသူနိုင်ငံရေးကိုနှစ်ခုလုံးကိုဥတွဲကြိုင်ပြီးတော့ဆောင်ရွက်နေတာအင်မတန်စိတ်မြော်ပါလေအဲ့လားနောက်တဲ့သူတွေဒါတွေကိုလုပ်တဲ့စီကကျွန်တော်အရေးကြီးတာကကျွန်တော်ပြည်သူပြည်သားတွေနဲ့ကျွန်တော်ကိုယ်တိုင်ဒီညီလာခံကိုပြည်တွင်းကြီးရေးကိုတက်ခဲ့တာပါကွာကျွန်တော်တို့ကတည်းကလူလူလာလာနဲ့ပြည်တွင်းနေဆိုင်ဆောင်ရွက်လို့ရတယ်ဆိုလို့ရှိရင်တိုင်းပြည်ကြီးကတိုးတက်လာမှာဆိုအမှန်ပဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကမောင်ကြီးကိုတခုမေးချင်ပါတယ်အရင်1988မတိုင်ခင်ဥနေဝင်လက်ထက်ကပြောမယ်ဆိုလို့ရှိရင်တရုတ်နိုင်ငံနဲ့အဆင်မပြေပါဘူးအနောက်နိုင်ငံနဲ့ပို့ပြီးတော့ရိမ်းနဲ့ဆက်ဆံမှုရှိပါတယ်ဒါပေမဲ့ဥစောမောင်ဘုကျုစောမောင်နောက်ဘုကျုကြီးတန်းရွှေဘုကျုမူကြီးတန်းရွှေတို့တွေလက်ထက်မှာဆိုလို့ရှိရင်တရုတ်နိုင်ငံအာဆီယံနိုင်ငံဒီနိုင်ငံတွေနဲ့ပို့ပြီးတော့ဆက်ဆံရေးနှီးဆက်ပါတယ်အနောက်နိုင်ငံနဲ့ဆက်ဆံရေးဝေးခဲ့ပါတယ်အခုဒေါန်ဆန်းစစ်ကြီးလက်ထက်မှာဆက်ဆံရေးကအရှိရောအနောက်ကောအကုန်ခုခီးစင်တွေရကြည့်မယ်ဆိုရင်ဆက်ဆံမှုတွေရှိတော့ဒီအရှိအနောက်ဆက်ဆံရေးကိုဟန်ချက်ညီညီသူဆက်ဆံသွားနိုင်ပါမလားအခြေအနေကမြန်မာနိုင်ငံလက်ရှိပဂတိအနေနဲ့
ကျွန်တော်ဆက်ဆံသွားနိုင်ပါလေဗျာဟိုတုန်းကကျွန်တော်တို့ပါရုံမှာတန်တမန်ဘဝက26နှစ်နေလာလေဥနေဝင်းကိုအနောက်နိုင်ငံတွေကဆက်ဆံမယ်ဆိုတာလေအပြင်းပါပါဟဲ့လားအလေးကြကြဆက်ဆံတာမျိုးဝါဒချင်းကလုံးဝမတူဘူးဟဲ့လားတကယ်ဟဲ့လားဟိုအာနာရှင်တရားကိုသမုဒ္ဒရာနိုင်ငံတူဆက်ဆံနေဆိုတာအရေးပြီးတယ်ဆိုတာအဲဒီဗမာပြည်မှာနောက်အမျိုးမျိုးမရှိတဲ့ဟိုဥစ္စာရှိဟိုဒီမိုကရေစီမရှိတဲ့ဟဲ့လားဟိုဒီမိုကရေစီကိုလိုလားတဲ့လူတွေနေနေကလည်း ဘာမှမလုပ်နိုင်တဲ့အချိန်မှာဟိုတော်တော့ဗျာမရှိဟိုတော့အောက်ကနေတော့လာအဲလုံးဝကိုကျွန်တော်သိတော့တော့အင်္ဂလာနိုင်ငံလာတဲ့သူ့ကိုဘယ်သူမှအဖက်လောက်တော့ဘူးအဲဂျာမနီလာတဲ့ဘယ်သူမှအဖက်လောက်တော့မဟုတ်ဘူးဆိုဗီယက်ကလည်းဟိုဖက်ဒီဖက်ခွာနိုင်နေသပြီးတော့နာမည်ကထွက်တော့လေသူ့ဘာမှအဖက်မလုပ်ဘူးသူကထင်ရလို့တော့သူ့ဘဝသူ့ဘဝကြောက်ဆုံးတယ်နိုင်ငံရေးဌာနလည်းနိုင်ငံရေးပေါ်စီကြီးအဲ့ဒါကြောက်ဆုံးတော့တယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဥက္ကမငယ်ဥက္ကမကြီးလေလိုက်ပေါ်မှာခဏလေးနေပေးပါအောင်ခင်ဗျာကျွန်တော်ကောင်မှုဆောက်ကိုပြန်ဖိတ်ခေါ်ခြင်းပါတယ်ကောင်မှုဆောက်ခုနကငယ်ဥက္ကမကြီးဆွေးနွေးတဲ့မိကုံးပဲကျွန်တော်ပြန်မေးခြင်းပါတယ်အရှိအနောက်ဆက်ဆံရေးကိုမြန်မာနိုင်ငံအနေနဲ့တမာတမက်ကြကြဟန်ချက်ညီညီဆက်ဆံနိုင်ပါမလားကောင်မှုဆောက်အမြင်သိခြင်းပါတယ
်ဟိုပါပေါ့ကျွန်တော်အနေနဲ့နားလဲတာပေါ့နော်ဟိုနိုင်ငံတီးတီးအနေနဲ့နိုင်ငံသားတိတ်ဆာတွေဆောင်ရတဲ့အခါမှာသူ့တိုင်းကြီးရဲ့ဂျိုးစီရောကိုပထမဆုံးချိန်ချင်းကြည့်ပြီးတော့ဆောင်ရကြတာပေါ့ဒေါက်ဆန်းစုကြည်အနေနဲ့လည်းပဲကျွန်တော်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်အနေနဲ့လည်းပဲလက်ရှိအစိုးရအနေနဲ့လည်းပဲဒီနိုင်ငံကကိစ္စရေးဆောင်ရတဲ့နေရာမှာဒီတကယ်ကျွန်တော်မြန်မာပြည်ရဲ့အကျိုးကိုတည်တည်ကြာကြာတည့်တည့်ကြည့်ပြီးတော့ဆောင်ရွက်နေပုံရတယ်လို့အဲကျွန်တော်တော့အဲ့ဒီလိုကျွန်တော်ပြောချင်ပါအထမတ်ချက်ကျွန်တော်ပြောချင်တာကဟိုလွန်ခဲ့တဲ့ဒီဆေးအစိုးရကာလတစ်လျှောက်လုံးပေါ့နော်ဒေါက်ဆန်းစုကြည်အကျေချုပ်အခြားခံနေရတဲ့ကာလတစ်လျှောက်လုံးကအမေရိကန်အပါအဝင်အနောက်အုပ်စုဆိုတာဒီကျွန်တော်ဒီမိုကရေစီလှုပ်ရှားမှုရဲ့ naturally ပေါ့တဘာဝအရာကိုသူကိုမဟာမိတ်တွေလို့ပြောလို့ရတဲ့အနေအထားရှိတယ်။ဒါကတစ်ချက်ပေါ့။တပြိုင်နက်တည်းမှာပဲဒီအကျေချုပ်ကလွတ်မြောက်လာပြီးတဲ့အခါမှာဒေါက်ဆန်းစုကြည်ပြောနေတဲ့စကားတွေကိုတိတိကျကျကျွန်တော်နားထောင်မယ်ဆိုလို့ရှိရင်အတရုတ်ပြည်သူ့တမန်နိုင်ငံနဲ့ပတ်သက်လို့ပေါ့။ဒီနိုင်ငံကြီးဟာသူကျွန်တော်အိမ်ကြီးနိုင်ငံကြီးဖြစ်တယ်နော်ကိုနဲ့မတက်လို့ဆိုအဝေးရှောင်သွားလို့လည်းမရဘူးဒါကကိုအိမ်ကြီးနိုင်ငံဖြစ်တယ်ကိုနဲ့အများရန်ပတ်သက်နေတယ်အများရန်ဆက်ဆံနေရမယ်ဆိုတဲ့ကိစ္စကိုဒီခက်တက်လဲလဲပြောတာကိုကျွန်တော်မကြခဏဟိုကြိုကြားနေရတာရှိတယ်ကြိုင်နေတဲ့အချိန်မှာပဲသူပြုတ်ပြီးသူတမနိုင်ငံကိုကျင်းနိုင်ကိုသူတွားတယ်တွားတဲ့အခါမှာတုတ်ပြီးသူတမနိုင်ငံရဲ့ကြိုးစုံမှုကတော်တော်လေးကိုပဲဟိုနွဲ့နွဲ့ထွဲ့ထွဲ့ရှိတယ်တော်တော်ကိုနွဲ့နွဲ့ထွဲ့ထွဲ့ရှိတဲ့ကြိုးစုံမှုကိုတွေ့ရတယ်နော်ဟိုအဲ့ဒီခါကိုကြည်ချင်းအားဖြင့်ပုံလိုက်ကကျွန်တော်ထင်တယ်ဆက်ဆံရေးရဘက်ဆက်ဖက်စလုံးနဲ့ဒီအစဉ်ပြေပြေစပြီးတော့ဆက်ဆံလာတာကိုတွေ့ရတယ်ပေါ့နော်အခုအချိန်နေအထီးလည်းပဲနော်ဒီဒီပြုတ်ပြီးသူတမားနိုင်ငံနဲ့ရောဒီကနေ့အမေရိကန်ပြည်ထောင်စုနဲ့ရောဟိုဆက်ဆံရေးကဟိုကောင်းမွန်တဲ့အနေအထားလို့ကျွန်တော်ပြောလို့ရတယ်ဒါကြောင့်ကျွန်တော်မြင်တာကတော့ရှေ့မှာလည်းပဲပြေလည်နိုင်ကြတော့အကြောင်းရှိတယ်ပြေလည်နိုင်မှုအတွက်ကျွန်တော်မျှော်လင့်လို့ရတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတ
ယ်ဟုတ်ကဲ့ဥက္ကမဆိုကျေးဇူးပါခင်ဗျာကျွန်တော်တော့ရှင်တချို့ကသူတို့ဆွေးနွေးဖို့ဖုန်းနံပါတ်ပြီးပို့ထားပါတယ်သူတို့ကိုဖိတ်ခေါ်ပြီးပါမယ်ဥက္ကမဆိုကဥက္ကမကြီးရောလေလိုက်ပါမှာခဏနေပြီးပါအောင်ခင်ဗျာအရှင်ဆုံးဥတင်သေးဝင်ပြီးဖိတ်ခေါ်ချင်ပါတယ်ဥတင်သေးဝင်ပြီးဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ဒါလူရကဒါတော်စားသိကြီးရတာကနိုဘယ်ဆုရှင်ဆိုတော့ဘယ်နိုင်ငံကသူကြီးဆက်ဆံရတာပြည်ပြမှာပဲလေနိုင်ငံကောင်းဆောင်နေဆိုတာကမ္ဘာကောင်းဆောင်နေနိုင်ငံကောင်းဆောင်နေလေသို့တော်လည်းပဲအတင်းကျကျသူတို့ဒီနိုင်ငံသားလည်းသိကြတယ်မြန်မာနိုင်ငံရောက်နေဆုံးမလုံးဝမရှိသေးဘူးလူကိုကြီးတွေတကယ်ပြေဝရအပြေဝမဟုတ်တော့ရဆရာကလည်းလူကိုကြီးမှာကျွန်တော်တို့တိုင်းတာတစ်ခုအထိဒီလိုပဲဒီလမ်းကြောင်းကိုရအောင်လူကိုကြီးမရရှိသေးဘူးပေါ့နော်ဆိုတော့သူတို့ပေါ်ပေါ်ကဒီနိုင်ငံမှာဝင်ရောက်ပြီးရင်းနှီးမြှုပ်နှံမယ်ဆိုရင်တရားဝင်ဆုံးမမရှိရင်သူတို့ပေါ်ဝင်ရောက်ရင်းနှီးမြှုပ်နှံမှာမဟုတ်ဘူးကြအဲ့တော့ကျွန်တော်တို့ဒီတွင်ရေးကိုအရင်ဆုံးအစိုးရကဟိုကြည့်ရမယ်ကြည့်ပြီးမှဒီတွင်ရေးမှာကျွန်တော်တို့ကတကယ်နှိမ့်ညတာကတည်းကအစိုးရကစိုးမနိုင်တာအစိုးရကစိုးမနိုင်ပြီဆိုရင်တော့နိုင်ငံတကာကိုဖိတ်ခေါ်လို့ရမယ်ဟိုနိုင်ငံတကာဖိတ်ဆိုအရေးယူမှုတွေကိုကျွန်တော်ဖြေကျော်ဖို့တောင်းဆိုလို့ရမယ်အဲ့လိုမှမဟုတ်သေးရင်တော့တရားဥပဒေစိုးမမချိသေးဘူးလူ့ခွင့်ရေးမရသေးဘူးဆိုရင်တော့ဘယ်လောက်တောင်းတာဘယ်သူဒေါ်သာသူကြီးပဲတောင်းတာဘုပြောင်းစမ်းလို့တောင်းတာရနိုင်မယ်ကျွန်တော်မတင်ဘူးရသေးတာနော
်ဟုတ်ကဲ့ဦးတင်ထွင်းကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်တခါလေးဖိတ်ခေါ်ခြင်းပါလေဦးလာမြင့်သေးရဲ့ကုလမီတရဲ့ဆွေးနွေးမိများလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အခု NLD ဆိုရနိုင်ငံရေးမူဝါဒအစ်စ်ပြောင်းမှုလမ်းဆောင်လမ်းကွာရောက်နေပြီလို့ကျွန်တော်ကတော့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့မေလတုန်းကအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီလာတို့ကဒီအမာဒီရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲမှုအပေါ်မှာမူတည်ပြီးတော့လေးယူမှုတွေကိုဖြေလျှော့သွားမယ်လို့သူပြောဥပါတယ်။အဲဒီတော့ကဒင်းစာချင်းလက်ဝဲမှာဒေါ်စုကလည်းဗာပြောတယ်ဆိုတော့ဒီရေးယူမှုတွေပေါ်မှာကျွန်မကတော့စိုးရိမ်စိတ်မရှိပါဘူး။ဒါရီယာသူအချိန်ကြရင်တော့ပြေရောက်သွားမှာပဲလို့ပြောခဲ့ပါတယ်။တခါကျွန်တော်တို့တက်မတော် site ကိုကြည့်ကြရင်လည်းပဲတက်မတော်ကဘာပြောလို့ဆိုတော့ငញ្ញိုင်းရမှသူကဒီလှစ်တော်တွေကနေပြီးတော့ကိုစားပြူတာတွေကိုပြန်ပြီးတော့ရုပ်သွားမယ်လို့သူပြောပါတယ်ခင်ဗျာ ဲ့တော့တခါကျွန်တော်တို့တိုင်းပြည်အခြေအနေကြည့်ရင်လည်းဟဲ့လားကျွန်တော်အင်ဖရာစထရာကြတွေတော့ညံ့ပါတယ်သူကအုပ်ချုပ်မှုညံ့ဖြစ်ပါတယ်နော်အဲ့လိုအခြေအနေမျိုးပတ်ပေါင်းစုံကျွန်တော်အားလုံးပေါင်းဒီချက်လောက်ကြည့်တာပေါ့နော်အဲ့အဲ့ဒီအချက်တွေကိုဒေါ်စုဝါဒါရီကကျွန်တော်တို့အကုန်လုံးထည့်သွင်းစဉ်းစားပြီးတော့နိုင်ငံသားရေးမူဝါဒအသေးချမယ်လို့ကျွန်တော်ကတော့လမ်းဆုံးလမ်းကွာရောက်ပြီးလို့ဒီဆပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဦးလာမြင့်ကျေးဇူးပါခင်ဗျာဂျန်နဲ့ပတ်သက်ပြီးတော့ကျွန်တော်ဦးလာမြင့်တို့ဦးထီထင်ထေးဝင်းတို့ဆွေးနွေးသွားတဲ့ချက်တွေကမိကုန်းပြန်ထုတ်ချင်ပါတယ်အဓိကတော့ခုနကဆွေးနွေးသွားကြတဲ့ထက်မှလမ်းဆုံးလမ်းကွာရောက်နေပြီနောက်တစ်ခါပြည်တွင်းရေးဟာနိုင်ငံသားရေးပေါ်မှာနိုင်ငံသားရေးမူဝါဒပေါ်မှာမူတည်ပါတယ်ဆိုဥက္ကမောင်ကြီးဆွေးနွေးတဲ့အချက်ပေါ်မှာပဲလက်ရှိမြန်မာနိုင်ငံထဲမှာကဖွဲ့စည်းပုံရဆိုလို့ရှိရင်အရက်ဖက်အုပ်ချုပ်ရေးအောက်မှာစစ်တပ်ကလုံးလုံးမရောက်တဲ့အခြေအနေတော့ဖြစ်နေပါတယ်ခင်ဗျာအငယ်ဥက္ကမောင်ကြီးအဲ့တော့ဒီအနေအထားမှာခုနကနိုင်ငံတကာဆက်ဆံရေးမှာဒါသွားပြီးတော့ရိုက်ခတ်မှုတွေရှိလာနိုင်မှာသေးလား
ရိုက်ခတ်မှုတော့ရှိမယ်ဒီတဲ့ကိုအဓိကတော့ကျွန်တော်တို့ပြည်တွင်းစစ်ဖြစ်နေတာလဲကိုလူမျိုးချင်းချင်းဟဲ့လားကိုနိုင်ငံပြည်စပ်ပါချင်းချင်းကျင်းတော့ကလေးလူငယ်တွေကိုလို့သာမတရားပါမဒုက္ခရောက်နေတယ်ဒါကိုအဓိကဥနောင်းနဲ့စဉ်းစားပြီးတော့အာဂါဘာကြီးပထမတည်းလောက်ကြလို့ရှိရင်နိုင်ငံရေးရတာနဲ့တိုင်းပြည်အလုံးအင်းနဲ့အရင်းအမြစ်တွေဝင်လာမယ်ဟဲ့လားပညာရေးကျန်းမာရေးဟဲ့လားအကုန်လုံးဖက်မှာပြည့်စုံလာမယ်တို့တော့ဒါပဲကျွန်တော်ယုံကြည်တယ်ဗျာ
ဦးအောင်မှုစောရဲ့အမြင်သိချင်ပါတယ်သူတို့ကတော့သူတို့နိုင်ငံရဲ့အကျိုးစီးပွားသူတို့နိုင်ငံရဲ့အနေအထားအရသူတို့စဉ်းစားတာပေါ့နော်မြန်မာနိုင်ငံရဲ့လက်ရှိလိုအပ်ချက်နဲ့မြန်မာနိုင်ငံရဲ့အနေအထားအရဆိုရင်အရေးယူမှုတွေကရှိသင့်သေးလားမရှိသင့်တော့ဘူးလား
ကျွန်တော်တို့နိုင်ငံရဲ့ဒီအပြောင်းလဲဖြစ်ဖို့ဆိုရင်တော့ဆက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်ပြည်သူလူထုအနေနဲ့ပေါ့နော်ကျွန်တော်ပြည်သူလူထုအနေနဲ့ဒီနိုင်ငံရဲ့အင်အားစုတွေနေတဲ့ဖြစ်ဖြစ်အားလုံးလက်တွဲပြီးတော့ဒီအပြောင်းလဲကိုဆက်တွန်းဖို့လိုအပ်သေးတယ်လို့ကျွန်တော်အနေနဲ့တော့ယူဆတယ်တို့တော့လည်းပဲကျွန်တော်တစ်ချက်ပြောချင်တာကဒီနေ့အပြောင်းလဲတစ်ခုလုံးပေါ့နော်အပြောင်းလဲတစ်ခုလုံးကိုပဲဖြစ်ဖြစ်ဒီနေ့နိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုပဲဖြစ်ဖြစ်ဒီနေ့ဦးဆောင်နေတဲ့သူကပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ပုံစံတွေဖြစ်တယ်သူတို့အဆုံးအဖြတ်ကကျွန်တော်တို့ပြောတာဆိုတာစာလို့ရှိရင်နိုင်ငံတကာကသူတို့ပြောတာဆိုတာကိုပို့ပြီးတော့ပဲနားထောင်မှာဖြစ်တယ်သူတို့အဆုံးအဖြတ်ကပို့ပြီးတော့ဒီနေ့ကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးလမ်းကြောင်းဖြစ်တယ်သူတို့ဘယ်လိုပြောင်းလဲခြင်းလဲသူဘလို့တားကျင်လဲဆိုတာကအဓိကပူကြနေရလို့ကျွန်တော်အဲ့လိုပြောချင်ပါတယ
်။ဟုတ်ကဲ့ဥက္ကမောင်ကြီးရဲ့အမြင်လည်းသိချင်ပါတယ်။အာဆီယံကိုမြန်မာတကယ်ပဲနိုင်ငံကြီးမူဝါဒအရဥဆောင်နိုင်မလား။အငယ်ဥက္ကမောင်ကြီးအမြင
်တကယ်လို့အာဆီယံတိုက်ပါအာဆီယံကဒေါ်စစီကနိုဘယ်ဆုရရထားတယ်။ဘယ်ကဘာလုံးကဆုရပြီးတော့ရာရောရှိတယ်။အဲ့လိုလူမျိုးကအဲ့လိုပုဂ္ဂိုလ်မျိုးကအာဆီယံနဲ့မှမရှိဘူးဗျ။အဲ့နောက်ပြီးတော့သူ့ကိုနောက်နိုင်ငံကဖြစ်ဖြစ်သရုပ်ကြီးကဖြစ်ဖြစ်လေးစားတယ်အကုန်လုံးအရေးပြည်တယ်အဲ့ဒီဒေါ်စန်းစုကြည်ကိုအာဆီယံမှာခေါင်းဆောင်တင်ပေးလို့ရှိရင်အာဆီယံနဲ့ဟဲ့လားအမေရိကန်ဆက်ဆံရေးတို့အာဆီယံနဲ့သရုပ်ကြီးဆက်ဆံရေးတို့ဟာပုံမူပြီးတော့ခေါင်းပေါ်လာမလို့သူတို့ယုံကြည်တယ်ဘာကြောင့်လဲဆိုတော့ဒေါ်စန်းစုကြည်ကအင်္ဂလိပ်သာပြောတာဆိုတာဟဲ့လားအကုန်လုံးကအမှန်တန်ကျိုးနေတယ်သူရဲ့ကောင်းဆောင်မှုကတော့လေးနေတဲ့အဲ့ဒါအတူတူအယူဆရှိတယ်ဆိုတော့အာဆီယံကအလိုလေးရောက်တောင်းတော့ဒီကောင်းဆောင်လာလို့ပါလို့ပြောတော့ဘူးဟိုသူတို့တက်ပါလို့ကောင်းဆောင်လို့ကလောက်ပါလို့ပြောတာသူတို့အကျိုးအတွက်ပါပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာအငယ်ဥက္ကမောင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်လေးဆစ်သွားလို့ပါဝင်ရောက်အတိတ်ကဆွေးနွေးပေးတဲ့ဒီပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောနောက်ဝေးရောက်တန်တမာတခုဖြစ်တဲ့ဥက္ကမောင်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ view ရဲ့ဒိုင်းလီလိုက်စီစဉ်ဒီမှာကျွန်တော်ကပြီးပါ
ကိုယ်တိုင်ကိုဆွေးနွေးတင်ဆက်တဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American Tan ရဲ့ဗိုဒူးနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
် American အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရမယ်ခင်ဗျာ
တစ်တောပြုံးတဲ့ဒဏ်ခံနေရတဲ့ကမ်ဘောဒီးယားနိုင်ငံရဲ့သဘာဝတော်ရင်တက်ရှိတွေအတွက်သတင်းကောင်းတစ်ခုကတော့ဇူလိုင်လထဲမှာနယူးယောက်မှာသဘောတူခဲ့တဲ့သမိုင်းဝင်ကာဗွန်လွှဲပြောင်းရေးဆိုင်ရာသဘောတူညီချက်တစ်ခုကိုအကောင့်ထည့်ဖော်ဖို့အတွက် WSC သဘာဝတော်ရင်သက်ရှိထိန်းသိမ်းရေးအဖွဲ့နဲ့ကမ်ဘောဒီးယားတဝန်အစိုးရတို့ကြားအရေးပါတဲ့သဘောတူညီချက်ကိုဖနွန်ပင်မှာမကြသေးခင်ကပဲလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။ဒီအခမ်းအနားမှာကမ်ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဝီလျံဟီးတက်ရောက်မင်းကွန်းပြောကြားခဲ့ပြီးကမ်ဘောဒီးယားသဘာဝဝန်ကျင်ဆိုင်ရာဝန်ကြီးဌာနကဝန်ကြီးဆေရှန်မဲလ်နဲ့နိုင်ငံကြေးဌာနကဒေါက်တာဆမ်မ်ချီအပြင် WSC ကရော့စ်စင်ကလဲကိုပါတက်ရောက်ခဲ့ပါတယ်။အခုချမှတ်မယ့်စီမံကိန်းမှာတက်တော့ပြုံးခဲ့မှုကြောင့်ကာယိုစီမာဘေးမဲ့ဥယျာဉ်ထိခိုက်မှုရှိနေတာကိုပြန်ပြီးထိန်းသိမ်းဖို့ ရှင်မန်ခံကွက်မှုပုံမှန်ခိုင်မာအောင်လုပ်ဖို့ဒေတာရင်းလူမှုအတိုင်းဝန်းတွေအတွက်မြေယာပိုင်ဆိုင်မှုဆိုင်ရာလုံခြုံမှုရှိစေဖို့တက်တော်ရပစ္စည်းတွေရေရှည်မှန်မှန်ကန်ကန်ရနိုင်ဖို့နဲ့ဒေတာဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထည့်ဖော်ဖို့တွေပါဝင်ပါတယ်။မွန်ဒူကီရီခရိုင်ထဲမှာရှိတဲ့ဒီဘေးမဲ့ဥယျာဉ်ဟာဟိုက်တက်3သိန်းလောက်ကျယ်ဝန်းပြီးကမ္ဘောဒီးယားနိုင်ငံရဲ့လက်ကျန်တက်တော်တွေထဲမှာအရေးပါဆုံးတစ်နေရာလို့တန်မတ်ကြီးကပြောပါတယ်။ကမ္ဘောဒီးယားတက်တော်တွေဟာတဘာဝမျိုးစိတ်တွေကိုထိမ့်သိမ်းထားတဲ့နေရာမျိုးတစ်ကမ္ဘာလုံးအတွက်အရေးပါပါတယ်လို့လည်းပြောပါတယ်။ကာယိုစီမာဘေးမဲ့တော်တော်ထဲမှာတဲ့မျိုးတုံးတော်မဲ့ရှားပါအပင်နဲ့တဘာဝမျိုးစိတ်ပေါင်း60ကျော်ရှိနေတာပါ။ဒီဘေးမဲ့တော်ဝင်းကျင်မှာသူ့ကိုမှီခိုရှင်သန်နေထိုင်ရမယ့်လူမှုတိုင်ဝမ်ကယာနဲ့ချီရှိပါတယ်။ဒါပေမဲ့ဒီတော်တွေဟာဆူဆူဝါဝါအချင်းချောက်ခံနေရတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဘေးမဲ့တော်နဲ့အတူပရီလမ်တော်ကန်ဒမန်တောင်တန်းတွင်နဲ့တခြားဒေသတွေကတစ်တောပြုံးတိမှုကိုတိုက်ဖျက်ဖို့အတွက်နှစ်ပေါင်းများစွာပဲကမ္ဘောဒီးယားဆိုရနဲ့အနိကလက်တွဲဆောင်ရွက်နေတယ်လို့တမ်မတ်ကြီးကပြောပါတယ်။ KOC မှာဘေးမဲ့တော်ကသဘောဝမျိုးစိတ်တွေကိုထိန်းသိမ်းဖို့အတွက်ဒေသဝကံတွေသဘောဝရှင်သန်တိုးထက်ဖို့အတွက်နဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုနည်းတာနဲ့မျှကာမိမဲ့ဈေးအတွက်နိုင်ငံတကာကာဗွန်ဈေးကွက်ထဲလွှဲပြောင်းနိုင်တဲ့ကာဗွန်ခရက်ဒစ်ပေးနိုင်အောင်USA ကငွေချေးရောနှီးပညာအကူအညီတွေပါပေးပြီးပံ့ပိုးခဲ့တာဟာလွန်ခဲ့တဲ့၄နှစ်ခရဲကပါတစ်တော့ပြုံးပြီးရောပါသွားမှုကြောင့်ထွက်လာတဲ့ဖန်လွန်ရင်ဓာတ်ငွေထုတ်လုပ်မှုရှော့ချဖြစ်တဲ့ REDD စီမံကိန်းရဲ့အစိပ်ပိုင်းဖြစ်ဒီလှုပ်ဆောင်မှုတွေကိုဆက်ပြီးလှုပ်ဆောင်ပေးနေတာဖြစ်ပါတယ် WSC လို့အဖွဲ့အစည်းမျိုးနဲ့လက်တွဲပြီးလှုပ်တာဟာနိုင်ငံတကာပံ့ပိုးမှုတွေထဲမှာတိတ်အရေးပါပြီးဒီအဖွဲ့မျိုးဟာအစိုးရရဲ့ရည်မှန်းချက်ပန်းတိုင်ရအောင်ကျန်းကျန်းချင်းချင်းအကူအညီပေးနိုင်တယ်လို့ဒီဖွဲ့ဟာကမ္ဘောဒီးယားကတန်ဖိုးထားတဲ့သူ့သဘာဝတန်ရန်စာတကိုသာမကပဲဒီတန်ဖိုးထားမှုအတွက်နိုင်ငံတကာကပါဝိုင်းပြီးကူညီအောင်အတွက်လှုပ်ပေးနိုင်ပါတယ်။အခုရလိုက်တဲ့သဘောတူညီချက်ကနေအစိုးရဂျိုးပန်းမှုတွေကိုပံ့ပိုးပေးရုံသာမကပဲကမ္ဘောဒီးယားနိုင်ငံတစ်တော်တွေကိုရောဝင်းကျင်နေလူမှုရှင်သန်ရပ်တည်မှုကိုပါအကျိုးရှိစေမယ်အနာဂတ် REDD နဲ့သဘောတူညီမှုတွေအတွက်အခြေခံအုတ်မြစ်ချတာလည်းဖြစ်ပါတယ်လို့တမကြီးကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ခုတင်ဆက်ခဲ့တာကတော့မေဂန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင့်သိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးပါဦးခင်ဗျာ။
နိုင်ငံတော်တိုင်ဝန်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကျမတို့အတန်လွင်ပြီးမကြာခင်အချိန်ပိုင်းအတွင်းမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်စီကိုရောက်ရှိလာတော့မှာဖြစ်ပါတယ်။ပုံထုံးနေကြရင်သမ္မတဥဘာမားနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်။ဒါပြင်ဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတို့အပြင်တခြားအစိုးရအရာရှိတွေလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။သမ္မတဥဘာမားနဲ့တွေ့ဆုံမှုအတွင်းမှာဒီဆက်ပြီးတော့တိုးတက်ဖို့လိုအပ်နေတဲ့ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရေးကိစ္စတွေနဲ့အတူပိတ်ဆို့တန်ခတ်မှုတွေနဲ့ပတ်သက်လို့လည်းဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းရပါတယ်။အမေရိကန်အနေနဲ့ဒီမြန်မာနိုင်ငံအပေါ်ချမှတ်ထားဆဲဖြစ်တဲ့အရေးယူပိတ်ဆို့မှုတွေအားလုံးကိုဖယ်ရှားဖို့ကအသင့်မဖြစ်သေးဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ဒေါက်ဆန်းစုကြည်ဝါရှင်တန်မြို့တော်ကိုရောက်လာမယ့်နေ့မှာပဲဒီဩဇာညောင်းတဲ့အမေရိကန်အထက်လွှတ်တော်အမတ်ဘန်ကာဒင်နဲ့ဂျွန်မက်ဂိန်းတို့ကမြန်မာနိုင်ငံကနိုင်ငံရေးအပြောင်းလဲတွေနဲ့ဖွံ့ဖြိုးတိုးတက်ရေးကိုထောက်ခံတဲ့ဥပဒေကြမ်းတစ်ခုကိုလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။ဒီမြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိစ္စကိုသမ္မတဥဘာမားနဲ့တွေ့ဆုံတဲ့အခါမှာဒေါက်ဆန်းစုကြည်ဘက်ကနေဘလို့ပြောမလဲဆိုတာကိုလူ့အခွင့်အရေးအဖွဲ့တွေဘက်ကလည်းစိတ်ဝင်စားနေကြပါတယ်။ရိုဟင်ဂျာတွေခံစားနေကြရတဲ့ဒုက္ခတွေအတွက်ဒေါက်ဆန်းစုကြည်အနေနဲ့ချက်ချင်းဆောင်ရွက်မှုတွေလုပ်အောင်လို့ဒေါက်ဆန်းစုကြည်ကိုပြောဖို့အမေရိကန်တာဝန်ရှိသူတွေကိုအလေးအနက်ပြောကြားထားတယ်လို့အမေရိကန်မြောက်အမေရိကရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဝါကာဦးတင်က VOA ကိုပြောပါတယ်။ဒေါက်ဆန်းစုကြည်ဟာဒီဗြိတိန်နိုင်ငံကနေပြီးတော့အင်္ဂါနေ့ညနေပိုင်းမှာထွက်မလာခင်အစောပိုင်းတုန်းကတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေရဲ့အမှတ်10ဒေါင်းနယ်လက်နဲ့အင်ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။ဒါကြဒီအမေရိကန်သမ္မတရာထူးကိုဆက်ခံဖို့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ဟာအရေးအချင်းအရှိဆုံးသူဖြစ်တယ်လို့ဒီဖီလာဒယ်ဖီးယားမြို့မှာပြုလုပ်ခဲ့တဲ့ကလင်တန်အတွက်မဲဆွယ်ပွဲမှာသမ္မတဘဲရက်အိုဘားမားကပြောကြားခဲ့ပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကဦးဆန်မိုးဝေဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်လေးကိုမနက်9:00နာရီထိလိုင်းနူမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.